Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2016ခုနှစ် February 16ရက်နေ့အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ9.32 40 48တို့ကနေဖမ်းယူနားဆင်နိုင်ကြပါလေခင်ဗျာတော်ရရှိများရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ကဆံမိုးပြီပါအခုမနေ့ကအစီအစဉ်တွေကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝန်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့သမ္မတဥပမဟာအာဆီယံခေါင်းဆောင်နေတဲ့ကယ်လီဖိုးနီးယားပြည်နယ်မှာအခုအတန်လွင့်နေတဲ့အချိန်မှာပဲထိပ်သီးညီလာခံကျင်းပနေပါတယ်အမေရိကန်အာဆီယံထိပ်သီးညီလာခံကနေသဘောတူညီချက်တစ်ခုဒီကနေ့အင်္ဂါနေ့မှာညီလာခံအပြီးထုတ်ပြန်ဖို့ရှိပါတယ်အမေရိကန်သမ္မတဟောင်းဂျော့ဂျ် W. Bush ဟာညီဖြစ်သူသမ္မတကိုယ်စားလှယ်လောင်း Jeb Bush အတွက်ကူညီမဲ့ဆွဲစည်းရုံးပေးနေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုရဲကောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီခင်ဗျာအဒီလိုသတင်းတွေကြီးညာပြီးတဲ့ချိန်မှာအရင်ဆုံးနားဆင်ကြမယ်အထက်မှာဆိုရင်တော့
And ASEAN of course is at the heart of Asia. This 10 state union founded on common principles like respect
American Tamara ရဲ့အမျိုးသားလူညုံရေးဆိုင်ရာအကြံပေးရရှိဖြစ်တဲ့ Susan Wright American ASEAN ထိပ်သီးညီလာခံသတင်းစာရှင်းလင်းပွဲမှာပြောကြားသွားတာဖြစ်ပါတယ်။နောက်ပိုင်းတင်ဆက်ပေးမယ့်သတင်းလွှာမှာအပြည့်စုံကိုနားဆင်ကြမှာပါ။ဒါအပြင်တက္ကသိုလ်ကျောင်းသားများတက္ကသိုလ်အဖွဲ့ဝင်ကျောင်းသားတွေကိုရုံးထုတ်ပြီးတော့စစ်ဆေးနေသူတို့အမှုတွေထပ်တိုးနေတဲ့ပေါ်အကျဉ်းသားလွတ်မြောက်ရေးလှုပ်ရှားသူတွေရဲ့အမြင်နောက်ပြီးတော့ထိုင်းနိုင်ငံမှာအလုပ်လုပ်ကိုင်နေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေရဲ့တက်တန်းတိုးဖို့အတွက်ကိစ္စစတာတွေကိုတင်ဆက်ပေးဖို့ရှိသလိုနောက်ပိုင်းမှာဆိုရင်လည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနှံနဲ့ကိုရဲကောင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
အမေရိကန်သမ္မတဘရက်အိုဘားမားဟာအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံဆယ်နိုင်ငံကခေါင်းဆောင်တွေကိုဖိတ်ခေါ်ပြီးကယ်လီဖိုးနီးယားပြည်နယ်မှာဒေသဆန်တော်ချင်းတင်းနှင်းလာနေကသမိုင်းဝင်ထိပ်သီးညီလာခံကျင်းပပါတယ်ထိပ်သီးညီလာခံအတွင်းအနာဂတ်ကာလဆယ်စုနှစ်ပေါင်းများစွာကြာတဲ့အထိအမေရိကန်ပြည်ထောင်စုနဲ့အာရှပစိဖစ်ဒေသအကြားမဟာဗျူဟာမြောက်ဆက်ဆံရေးချင်းဝင်ရှာညီပေးမယ့်မူဝါဒတွေကိုသမ္မတအိုဘားမားကအဆိုပြုသွားမှာဖြစ်ပါတယ်ကယ်လီဖိုးနီးယားပြည်နယ်ရန်ချိုမရာချ်ကရှုကင်းတရားလာပါတဲ့ Sunny Lands မှာသမ္မတဥပမာနဲ့အာဆီယံခေါင်းဆောင်တွေဟာအမေရိကန်ပြည်ထောင်စုအတွက်အာရှဒေသအရေးပါမှုအဓိကအကြောင်းရင်းနေနဲ့တခြားဖြည့်ရှင်းလို့မရနိုင်တဲ့ကိစ္စရပ်တွေကိုဆွေးနွေးသွားကြဖို့စီစဉ်ထားတာပါအာရှဒေသနဲ့ထိတွေ့ဆက်ဆံမှုဟာအမေရိကန်ပြည်ထောင်စုအနာဂတ်မှာကြီးပွားတိုးတက်ဖို့နဲ့လုံခြုံရေးတို့အတွက်အရေးပါတဲ့အကြောင်းရအဖြစ်သမ္မတအင်ဂျီရောကရှုမြင်ထားတာဖြစ်ပါတယ်တိုးတက်ပြောင်းလဲမှုတွေအပြင်မတူကွဲပြားမှုတွေအများပြားရှိနေတဲ့ဒီဒေသဟာထူးကဲတဲ့တိုးတက်ပြောင်းလဲမှုတွေဖြစ်ပေါ်နေသလိုတင်းမာမှုတွေလည်းဖြစ်ပေါ်နေတာကြောင့်တနင်္ဂနွေနေ့စီကကမ္ဘာလုံးဆိုင်ရာစီးပွားရေးနဲ့လုံခြုံရေးကိုအကျိုးသက်ရောက်မှုတွေဖြစ်စေနိုင်ပါတယ်ဆွေးနွေးကြမယ့်အကြောင်းအရာတွေထဲကုန်သွယ်ရေးနဲ့ကုသန်းရောင်းဝယ်မှုတွေပုံမနှိစနိုင်ရေး TPP လို့ခေါ်တဲ့ Pacific ရာဝန်နိုင်ငံများကုန်သွယ်ရေးသဘောတူညီချက်ကိုအကောင့်ထည့်ဖော်ရေးလူထုအချင်းချင်းကြားထိတွေ့ဆက်ဆံရေးအစွန်းရောက်အကြမ်းဖက်မှုတွေကိုပူးပေါင်းတိုက်ခိုက်ရေးတိုင်းပြည်ရဲ့အတွင်းဖြစ်ပေါ်လာမယ့်အကြောင်းအရာများစွာကိုကန့်တွဲဖြည့်ရှင်းဖို့အတွက်စီမင်းစည်းကမ်းတွေချမှတ်သွားရေးတို့ပါဝင်ပါတယ်
။အရှေ့တောင်အာရှနိုင်ငံတွေရဲ့စီးပွားရေးတွေကိုပေါင်းစည်းဖို့ကြိုးပမ်းမှုတွေအကျိုးခံစားရတော့မယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။ဒေသတစ်ခုလုံးကိုဈေးကွက်တစ်ခုတည်းအဖြစ်နဲ့ထုတ်လုပ်ရေးအခြေခံတစ်ခုတည်းအဖြစ်ပြောင်းလဲဖို့ရည်မှန်းချက်ပြည့်မီဖို့ကတော့အချိန်တော်ကြာလိုနေပါသေးတယ်။အဖွဲ့ဝင်10နိုင်ငံပါဝင်တဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံဟာရည်မှန်းချက်ကြီးမားတဲ့အာဆီယံစီးပွားရေးအတိုက်အဝန်းကိုဒီနှစ်မှာပဲအစမှာပဲစတင်လိုက်တာပါ။ဒီလှုပ်ဆောင်ချက်ဟာဒေသရဲ့စီးပွားရေးကိုတွန်းအားတစ်ခုအဖြစ်ရှုမြင်ကြပြီးအမေရိကန်နိုင်ငံအနေနဲ့ဒီဒေသနဲ့ပုံပြီးထိတွေ့ဆက်ဆံမှုအကြောင်းပြချက်ဖြစ်လာစေပါတယ်။အခုဆိုရင်အာဆီယံခေါင်းဆောင်တွေဟာသမ္မတဘာရက်အိုဘားမားကကမ္ဘာ့ကထပြုလုပ်ပြီးကယ်လီဖိုးနီးယားပြည်နယ်အနီးကရန်ချိုမနီယာမြို့မှာတနင်္လာနေ့နဲ့အင်္ဂါနေ့နှစ်ရက်ကျင်းပတဲ့ထိပ်သီးညီလာခံကိုတက်ရောက်နေကြပါတယ်။အာဆီယံနိုင်ငံတွေဟာငယ်ရွယ်တဲ့လူဦးရေကြောင့်နိုင်ငံတကာယင်းနှိမ့်မြုံနံမှုနဲ့ကုန်သွယ်ရေးအတွက်အလားအလာတွေအများကြီးရှိနေပြီးရှင်ပြိုင်နိုင်တဲ့လူသားဦးရေအဖြစ်အောင်ဖန်တီးပေးပါတယ်။ဒါဟာယင်းနှိမ့်မြုံနံမှုသူတွေရှာဖွေနေတဲ့အရာဖြစ်တယ်လို့ဖနွမ်ပင်မြို့ကမူဝါဒရေးရလစ်လာရင်စင်တာရဲ့ဒါရိုက်တာချန်ဆိုဖယ်ကပြောပါတယ်။အာဆီယံနိုင်ငံတွေရဲ့ဆယ်နိုင်ငံပေါင်း GDP ဟာဒေါ်လာ 1.4 ထရီလီယံရှိနေပြီးအာရှမှာတရုတ်နိုင်ငံအပြီးဒုတိယအကြီးဆုံးနဲ့ကမ္ဘာမှာတတိယမြောက်အကြီးဆုံးဖြစ်ရပ်တည်နေတာဖြစ်ပါတယ်
။အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ် Rancho Mirage မှာရှိတဲ့ Sunny Lands မှာကျင်းပနေတဲ့အမေရိကန်အာဆီယံထိပ်သီးညီလာခံကနေထွက်ပေါ်လာမယ့်အဓိကသဘောတူညီချက်ထက်မှာအငင်းပွားဝယ်ဖြစ်နေတဲ့လွတ်လပ်စွာရေကြောင်းသွားလာမှုနဲ့စီးရေးတည်ဆောက်မှုကိစ္စတွေပါဝင်မှာဖြစ်ပါတယ်။ ပြည်ခမာသတင်းဌာနကကြိုတင်ရရှိခဲ့တဲ့သဘောတူညီချက်မူကြမ်းအရအာဆီယံခေါင်းဆောင်တွေနဲ့သမ္မတဩဘားမားတို့ဟာ Sunnylands အခြေခံမူပေါင်းများလို့ခေါ်တဲ့သဘောတူညီချက်တွေကိုထိပ်သီးဆွေးနွေးပွဲအတွင်းဆွေးနွေးကြတယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုကအရှေ့တောင်အရှေ့နိုင်ငံများအသင်းအာဆီယံဆင်နိုင်ငံနဲ့တမူထူးခြားစွာထိတွေ့ဆက်ဆံနေတာဟာဒေသတွင်းမှာဩဇာကြီးထွားလာနေတဲ့တရုတ်နိုင်ငံကိုတံပြန်နိုင်ဖို့သမ္မတဩဘားမားအစိုးရရဲ့လှုပ်ဆောင်မှုတွေကတခုလည်းဖြစ်ပါတယ်။အခုကြိုတင်ရရှိလိုက်တဲ့သဘောတူညီချက်မူကြမ်းဟာနှစ်ရက်ကြာကျင်းပတဲ့ထိပ်သီးဆွေးနွေးပွဲအဆုံးသတ်မဲ့ဒီကနေ့အင်္ဂါနေ့မှာထုတ်ပြန်မဲ့ပူးတွဲသဘောတူညီချက်ဖြစ်လာမယ်လို့ဆိုပါတယ်။သဘောတူညီချက်အစမှာတော့အမေရိကန်ပြည်ထောင်စုနဲ့အာဆီယံတို့ဟာအနာဂတ်မှာလှုပ်ဆောင်မဲ့ပူးပေါင်းဆောင်ရွက်မှုတွေမှာအဓိကအခြေခံမူဝါဒတွေရဲ့လမ်းညွှန်မှုတိုင်းလှုပ်ဆောင်သွားကြဖို့ထပ်လောင်းအတည်ပြုကြောင်းရေးသားထားပါတယ်။ဒါပေမဲ့ဒီမူကြမ်းထဲမှာပါတဲ့သဘောတူညီချက်တွေကဘယ်လောက်အထိသဘောတူညီမှုရရှိထားကြပြီလဲဆိုတာကတော့အတိအကျမသိရသေးပါဘူး။ဒါအပြင်နှစ်ဖက်စလုံးကလွတ်လပ်စွာကုံသွယ်မှုအားကောင်းတဲ့ဒီမိုကရေစီစနစ်၊ကောင်းမွန်တဲ့အစိုးရစနစ်၊လူ့အခွင့်အရေးမြင့်တင်ရေးနဲ့အခြေခံလွတ်လပ်မှုတွေကာကွယ်ဆောင်ရှောက်ရေးတိကံစိတ်ထားရှိရေးနဲ့အစွန်းရောက်မှုမဖြစ်စေရေးစတာတွေကိုလှုပ်ဆောင်သွားကြဖို့အတွက်လည်းတာဏိဌာန်ချထားတယ်လို့ဆိုပါတယ်။ကြိုတင်ထွက်လာတဲ့သဘောတူညီချက်မူကြမ်းထဲမှာတရုတ်နဲ့အာဆီယံနိုင်ငံတွေအကြားတောင်တရုတ်ပင်လယ်ပြင်အတွင်းပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စကိုလည်းထည့်သွင်းဖော်ပြထားပါတယ
်။အမေရိကန်တရားရုံးချုပ်ရဲ့တရားသူကြီးအန်တိုနီစကာလီယာကွယ်လွန်ပြီးနှစ်ရက်ကြာမှာသူ့နေရာကိုဆက်ခံသူတအူရွေးချယ်ဖို့အလားအလာမိန့်မိန်နေပါတယ်။နိုင်ငံရေးရာကွဲပြားမှုနဲ့တစ်ဖက်နဲ့တစ်ဖက်အလှမ်းဝေးကွာမှုတွေဖြစ်နေတဲ့ဒီနိုင်ငံမှာလာမယ့်သမ္မတရွေးကောက်ပွဲအတွက်ပြင်းထန်တဲ့မဲဆွယ်စည်းရုံးမှုတွေကြောင့်ဒီအခြေအနေတွေကိုပုံမကြီးထွားစေနေတာဖြစ်ပါတယ်။သမ္မတဘားရက်အိုဘားမားဟာဒီရာဒူးတွေတစ်စုံတစ်ဦးကိုရထားဖို့အကြိုဆွေးနွေးမှုတွေစတင်နေပြီလို့အင်ဘီရောကတနင်္လာနေ့ကပြောလိုက်ပါတယ်။အင်ဘီရောလက်ထောက်ပြောခွင့်ရပုဂ္ဂိုလ်အဲရစ်စကယ်တာကအိုဘားမားအနေနဲ့တရားစီရင်ရေးနဲ့ပတ်သက်ရင် theory ဘိုင်းနဲ့မကဘဲပြည်သူတွေရဲ့နေထိုင်ဘဝအပေါ်တည်ရောက်မှုရှိတယ်ဆိုတာကိုကောင်းကောင်းနားလည်တဲ့လူမျိုးကိုအမည်စင်းတင်သွင်းမှုရှာဖွေမှာဖြစ်တယ်လို့ပြောပါတယ်။ဒါအပြင် Republican အမတ်တွေကြီးဆိုးထားတဲ့လွှတ်တော်ဟာအိုဘားမားအမည်တင်သွင်းမဲ့သူကိုအတီးပြုတ်ပေးဖို့ညှင်းဆန်ထားတာဟာလည်းလုံးဝတောင်းဝန်မဲ့တဲ့လုပ်ရဖြစ်တယ်လို့သူကပြောပါတယ်။သမ္မတဘားရက်အိုဘားမားဟာတရားသူကြီးအစ်စ်ကိုတင့်တော်တဲ့အချိန်မှာယာထားမယ်လို့ကြေညာထားပြီးအထက်လွှတ်တော်အမတ်မှာလူများစုခေါင်းဆောင်မစ်မက်ကော်နဲကတော့အိုဘားမားနာမည်တင်သွင်းတဲ့သူဘသူကိုမဆိုအတည်ပြုပေးမှာမဟုတ်ဘဲအဲ့ဒီယာတုကို2019ခုနှစ်ဇန်နဝါရီလမှာသမ္မတအတိတ်တက်လာတဲ့အချိန်ထိလစ်လက်ထားမယ်လို့ပြောခဲ့ပါတယ
်။ UAV ရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဖေမရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ2015ခုနှစ်ဧပြီလနဲ့2016ခုနှစ်ဇန်နဝါရီလဆယ်လတာကာလအတွင်းတရုတ်နဲ့မြန်မာနိုင်ငံအကြားကကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာ 6.4 ဘီလီယံအထိရှိခဲ့တယ်လို့မြန်မာအစိုးရကုသရေးဝန်ကြီးဝန်ကြီးဌာနရဲ့ပြောကြားချက်ကိုကိုးကားပြီးတရုတ်အစိုးရပိုင်ဆင်ဟွာသတင်းမှာတင်းလင်းလာနေကဖော်ပြထားပါတယ်။အဲဒီဆယ်လတာကာလအတွင်းမြန်မာနိုင်ငံဘက်ကတရုတ်နိုင်ငံအတွင်းကိုအဓိကအားဖြင့်ရေနံသဘာဝတန့်ဝင်နဲ့လေယာထွက်ကုန်ပစ္စည်းတွေတင်ပို့ခဲ့တယ်လို့ဆိုပါတယ်။တရုတ်နိုင်ငံဘက်ကဆက်ပစ္စည်းတွေနဲ့တခြားလူသုံးကုန်ပစ္စည်းတွေတွင်သွင်းခဲ့တယ်လို့ဆိုပါတယ်။တရားဝင်ထုတ်ပြန်တဲ့စီးရင်စရာတွေက2014-2015ခုနှစ်ဘဏ္ဍာနှစ်အတွင်းတရုတ်နဲ့မြန်မာနိုင်ငံအကြားကကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာ10ဘီလီယံကျော်ရှိခဲ့တယ်လို့ဆိုပါတယ်။အဲ့ဒီ2014-2015ဘဏ္ဍာနှစ်အတွင်းမြန်မာနိုင်ငံဘက်ကတရုတ်နိုင်ငံကိုတင်သွင်းခဲ့တဲ့ပို့ကုန်ပမာဏဟာအမေရိကန်ဒေါ်လာ 4.6 ဘီလီယံရှိခဲ့ပြီးတရုတ်နိုင်ငံကနေမြန်မာနိုင်ငံကိုတင်သွင်းတဲ့ပမာဏကတော့ဒေါ်လာ 5.6 ဘီလီယံရှိခဲ့တယ်လို့ဆိုပါတယ်မြန်မာအစိုးရကထုတ်ပြန်တဲ့တရားဝင်စင်းစရာတွေက2015ခုနှစ်ဒီဇင်ဘာလအထိတရုတ်နိုင်ငံကနေမြန်မာနိုင်ငံအတွင်းစီမံကိန်းပေါင်း115ခုကိုရင်းနှီးမြှုပ်နှံထားတာမှာငွေကြေးပမာဏအားဖြင့်ဒေါ်လာ 15.41 ဘီလီယံရှိခဲ့တာကြောင့်ဒါဟာမြန်မာအစိုးရကရင်းနှီးမြှုပ်နှံမှုတွေစတင်လက်ခံခဲ့တဲ့1988ခုနှစ်နောက်ပိုင်းကစလို့စုစုပေါင်းလာရောက်ရင်းနှီးမြှုပ်နှံမှုအားလုံးရဲ့26ရာခိုင်နှုန်းကျော်ရှိတယ်လို့ဆိုပါတယ်
။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာရှိတဲ့ဆေးရုံတွေနဲ့စာတင်ကြောင်းတွေတလင်းအားလေးကဒုံးကျည်နဲ့ပြစ်ခတ်တိုက်ခိုက်ခံလိုက်ရတဲ့အတွက်ကလေးငယ်တွေအပါအဝင်အရက်သား90လောက်သေဆုံးသွားတယ်လို့ကုလသမဂ္ဂကပြောပါရတယ်။အဲ့လိုတိုက်ခိုက်မှုတွေဟာနိုင်ငံကဥပဒေကိုပြောင်းအောင်တင်းတင်းချိုးဖောက်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကပြောတဲ့အကြောင်းအတွင်းမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ
်အမေရိကန်သမ္မတဟောင်းဂျော့ချ်ဒဗလူဘုတ်ရှာညီဖြစ်သူဂျက်ဘုတ်က2016ခုနှစ်သမ္မတရွေးကောက်ပွဲမှာ Republican Party ကိုစားပြုတ်ဝင်ရောက်ရှင်ပြန်နိုင်မှုကြိုးပမ်းမှုကိုကူညီဆောင်ရွက်ဖို့အတွက်အမေရိကန်နိုင်ငံရေးလောကကနေကိုသူမိမိတဘောနဲ့မိမိရှောင်းနေရကနေပြီးတော့ပြန်လဲထွက်ပေါ်လာတော့မှလာခဲ့ပါတယ်အခုအတန်လွတ်နေတဲ့အချိန်မှာပဲသမ္မတဂျော့ချ်ဒဗလူဘုတ်ဟာညီဖြစ်သူဂျက်ဘုတ်အတွက်မဲဆွယ်စည်းရုံးပေးနေပါတယ်ခင်ဗျာ
အမေရိကန်နိုင်ငံကတန်ပေါင်းများစွာသောအလုပ်သမားနှင့်ကျောင်းသားတွေဟာနှစ်စဉ်ကျင်းပမည့်သမ္မတနေ့အားလိုက်ချက်ကိုတနင်္လာနေ့ကရရှိခဲ့ကြပါတယ်။ဝါရှင်တန်ရဲ့မွေးနေ့လို့တရားဝင်သတ်မှတ်ထားတဲ့အဲ့ဒီနေ့ကိုအမေရိကန်နိုင်ငံရဲ့ပထမဆုံးသမ္မတကြီးဂျော့ဝါရှင်တန်ကိုဂုဏ်ပြုတဲ့အနေနဲ့သူ့ရဲ့မွေးနေ့ဖြစ်တဲ့ဖေဖော်ဝါရီ22ရက်နေ့ကို1889ခုနှစ်မှာစပြီးအားလိုက်ရဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ်။နောက်ပိုင်းမှာတော့အမေရိကန်လွှတ်တော်ကဥပဒေတစ်ခုထုတ်ပြန်ပြီးအကွဲပြားဖြစ်နေတဲ့အားလိုက်ရတေစာဖေဖော်ဝါရီလအတွင်းကတနင်္လာနေ့တရက်ကိုအားလိုက်ရဖြစ်ကြိုတင်သတ်မှတ်ဖို့ဆုံးဖြတ်ပြီးဂုဏ်ပြုခဲ့တာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့ကိုရဲကောင်တို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်ခင်ဗျာအခုချိန်ကစပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်တော်ရရှိမြခင်ဗျာအမေရိကန်ပြည်တော်စုကပထမအဦးဆုံးအကြိမ်တာဝန်ယူပြီးတော့ကျင်းပတဲ့ American ASEAN ထိပ်သီးညီလာခံကိုတက်ရောက်ဖို့အတွက် American သမ္မတ Barack Obama နဲ့ ASEAN နိုင်ငံတွေရဲ့ခေါင်းဆောင်တွေဟာ California ပြည်နယ်မှာရှိတဲ့ Sunnylands မှာရောက်ရှိနေကြပါပြီ။ဒေတာဆန်တော်ချိန် February 15ရက်နေ့မှာစတင်ကျင်းပမယ့်ညီလာခံတိုင်ခင်ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသမ္မတရဲ့အမျိုးသားလူညုံရေးအကြံပေး Susan Rice ကအမေရိကန်နဲ့အာဆီယံရဲ့ဆက်ဆံရေးဟာခိုင်မာအားကောင်းနေတဲ့အကြောင်းဆွေးနွေးပွဲမှာဆိုရင်လေလူ့အခွင့်အရေးကိစ္စကိုထည့်သွင်းပြီးတော့ဆွေးနွေးသွားမှာဖြစ်တဲ့အကြောင်းပြောခဲ့ပါတယ်။အပြည့်အစုံကိုထိပ်သီးအစီအဝေးကျင်းပရာကယ်လီဖိုးနီးယားပြည်နယ်ဆန်နီလန်းစ်မှာကိုယ်တိုင်တက်ရောက်ပြီးတော့သတင်းယူနေတဲ့ကိုကျော်ကျော်သိန်းကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
။အမေရိကန်ပြည်တော်စုကအာဆီယံဖြစ်ပထမဆုံးအကြိမ်လက်ခံကျင်းပတဲ့အမေရိကန်အာဆီယံထိပ်သီးအစီအဝေးကိုဖေဖော်ဝါရီလ15ရက်တနင်္လာနေ့မှာကယ်လီဖိုးနီးယားပြည်နယ်ကရန်ချိုမီရော့စ်အရပ်မှာရှိတဲ့ဆန်နီလန်းဆောင်ဝင်ကြီးထဲမှာကျင်းပဖို့ရှိပြီးတော့ဒီစီဝေးကိုတက်ရောက်ဖို့အတွက်အမေရိကန်သမ္မတဘရက်ကိုဘောမားပါဝင်အာဆီယံ10နိုင်ငံကအစိုးရဖွဲ့ကြီးခဲ့ပြီးနိုင်ငံကောင်းဆောင်တွေစုဝေးရောက်ရှိနေကြပြီဖြစ်ပါတယ်။အခုထိပ်သီးစီဝေးဟာသမ္မတဘောမားတက်တက်မှာစတင်ခဲ့တဲ့ Asia Peace Corps အာရှချင်းဝင်ညာကြီးရေဘူဝါရရဲ့အောင်မြင်မှုတစ်ခုဖြစ်တယ်လို့သမ္မတဘောမားရဲ့မြူသားလူညီဆိုင်ရာချန်ပီပို့ကို Miss Rice ကတနင်္လာနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်
။ And ASEAN of course is at the heart of Asia. This 10 state unionfounded on common principles like respect
ASEAN ha asha ye ye ji la de a the na lo me phit par de naingan da ga upare dwe go le sa lai na ye lut lat swa kun twe ye hne pyatana dwe go nyin jan swa phie sha ye sa ta phin de bi ni khan yu de mu dwe paw ma ti thong phwe si tha da phit bi di ASEAN se naingan a phwe ji ha american pi daw su dwe da ba wa taik go cha la de maha mai a phwe ji ba be da chaung le khan u asa de ga အမေရိကန်ရဲ့အာရှမှာချိန်ခွင်ရှာညှိတဲ့ policy မှာအဓိကဦးစားပေးခဲ့တာလည်းဖြစ်ပါတယ်
။အမေရိကန်ပြည်တော်စုနဲ့အာရှဒေသကြားဆက်ဆံရေးဟာလွန်ခဲ့တဲ့9နှစ်တွင်ကြီးကျယ်တိုးတက်ခဲ့တယ်လို့လည်း Miss Rice ကပြောပါတယ်။
In 2009 we signed the Treaty of Amity and Cooperation. We joined the East Asia Summit. We became the first ASEAN dialogue partner to establish a dedicated diplomatic mission.and appoint a resident ambassador to the ASEAN secretary. အခု
ခုနှစ်မှာချစ်ချစ်ရင်းနှီးမှုနဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။ရှီအာရှထိပ်သီးညီလာခံမှာပါဝင်ခဲ့ပါတယ်။အာဆီယံအဖွဲ့ဝင်ဆိုင်ရာတရားတန်ရုံးထူထောင်ပြီးအာဆီယံအဖွဲ့နဲ့ဆွေးနွေးပွဲအဖြစ်ပထမဦးဆုံးနိုင်ငံဖြစ်ခဲ့ပါတယ်။ဂျကာတာကအာဆီယံအတွင်းမှုချုပ်ရုံးမှာအခြေစိုက်တဲ့သံမတ်တူးကိုလည်းခန့်အပ်ခဲ့ပါတယ်။2013ခုနှစ်မှာအာဆီယံလူငယ်ခေါင်းဆောင်အစီအစဉ် YCL ကိုစတင်ခဲ့ပြီးအခုဆိုရင်လူငယ်ခေါင်းဆောင်ဖွဲ့ပင်ပေါင်း6000ကျော်ရှိပြီဖြစ်ပါတယ်
။အာဆီယံနဲ့အမေရိကန်ပြည်ထောင်စုကြားစီးပွားရေးရာဆက်ဆံမှုတိုးတက်နေတာကိုလည်း Miss Rice ကထောက်ပြပြောသွားပါတယ်။အခုဆိုရင်အာဆီယံနဲ့အမေရိကန်ကြားကုန်သွယ်ရေးဟာဒေါ်လာဘီလီယံ150အထိရှိလာပြီဖြစ်ပြီး2009ခုနှစ်ကတည်းကနေဆိုရင်55ရာခိုင်နှုန်းတိုးတက်လာတယ်လို့ဆိုပါတယ်။အာဆီယံဒေသဟာအမေရိကန်ပြည်ထောင်စုအတွက်သဒ္ဒါအကြီးဆုံးကုန်တင်ပို့တဲ့ဒေသဖြစ်လာနေပြီလို့လည်း Miss Rice ကပြောသွားပါတယ်။အခုအမေရိကန်အာဆီယံထိပ်သီးအစည်းအဝေးကျင်းပတဲ့အချိန်ဟာမြန်မာနိုင်ငံမှာအစိုးရဖွဲ့အကြောင်းနဲ့ဖြစ်မဲ့အချိန်နဲ့လည်းတိုက်ဆိုင်နေတာပါ။ဒီလိုရေးကြီးတဲ့ကာလမှာသမ္မတဦးသိန်းစိန်နိုင်ငံရွှေမှာရှိနေဖို့ဟာကယ်လီဖိုးနီးယားမှာထိပ်သီးစီဝေးလာတတ်တာတဲ့ပုံပေးရေးကြီးတယ်လို့ယူဆတာကြောင့်စီဝေးမတက်ဖို့ဆုံးဖြတ်တာဖြစ်တဲ့အကြောင်းသမ္မတရဲ့ပြောခွင့်ရသူချက်ဖြင့်ပြန်ကြားရေးဝန်ကြီးချက်ဖြစ်တဲ့ဦးရထုတ်ကပြောထားပါတယ်။မြန်မာ၊အင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေမှာအမေရိကန်ပြည်ထောင်စုကထောက်ခံပံ့ပိုးပေးနေတဲ့ဒီမိုကရေစီဆိုင်ရာအစီအစဉ်တွေကနေစီမီစီကန်းတွေပေါ်မှာအခြေခံတဲ့လုပ်ပေါင်းကင်မုံတွေနဲ့လူ့အခွင့်အရေးကိုလေးစားလိုက်နိုင်ရေးအားပေးတဲ့အဖွဲ့အစည်းတွေကိုတည်ဆောက်ပေးနေတယ်လို့အမေရိကန်အာဆီယံဆက်ဆံရေးနဲ့ပတ်သက်ပြီးအမေရိကန်သမ္မတအင်ဂျီရောပြောခွင့်ရပုဂ္ဂိုလ်ရုံးချက်ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ Miss Rice ကလည်းအာဆီယံဒေသကမိဖက်နိုင်ငံတချို့မှာလူ့ခွင့်ရနဲ့ပတ်သက်ပြီးအများကြီးလုပ်ရအောင်မယ်ဆိုတာကိုပြင်းစားရှင်းလင်းပွဲတွင်အသိအမှတ်ပြုပြောပါတယ
်။ But the United States will continue as we do everywhere to stand up for the rights of all people.
အမေရိကန်ပြည်ထောင်စုမှာတခြားနေရာတွေမှာလှုပ်ဆောင်သလိုပဲလူမှုအားလုံးရဲ့အခွင့်အရေးတွေဆက်ပြီးရပ်တည်လှုပ်ဆောင်သွားမှာဖြစ်ပါတယ်။ ဒီချက်ကိုပြီးခဲ့တဲ့သတင်းပတ်ကအင်ဗီရိုမှာအာဆီယံဆယ်နိုင်ငံစလုံးကလူမှုအခြေပြုအဖွဲ့အစည်းတွေရဲ့ကိုယ်စားလှယ်တွေနဲ့ကျမတွေ့ဆုံခြင်းအတွင်းအလေးနဲ့ပြောခဲ့ပါတယ်။သမ္မတအနေနဲ့အမြဲတမ်းပြောခဲ့သလိုပဲကောင်းမွန်တဲ့အုပ်ချုပ်ရေးတရားဥပဒေစိုးမိုးရေးလူ့ခွင့်ရေးတက်ကြွကောင်းမွန်တဲ့အရက်ဖက်လူအဖွဲ့အစည်းစွမ်းဆောင်ရေးပြည့်ဝတဲ့တာဝန်ခံမှုရှိတဲ့အဖွဲ့အစည်းတွေရဲ့အရေးကြီးပုံကိုအလေးထားပြီးပြောဆိုမှာဖြစ်ပါတယ်
။အခုထိဒီအစည်းအဝေးတွင်ဆွေးနွေးမဲ့အကြောင်းအရာတွေထဲမှာတော့ဒီလာရင်းမှာရေးပါတဲ့တောင်ပြုတ်ပင်လယ်နေပြည်တော်ဆံမှုဆိုင်ရာရေးကိစ္စပုံသွေးရေးနဲ့ကုသရောင်းဝယ်ရေးကိစ္စတွေလူတွေကြားဆက်ဆံရေးတွန်းမြေကိစ္စတွေအတန်းဖက်ဝါဒအဆုံရောက်ဝါဒတံမဲနေနေရေးပြည်ပေါင်းဆောင်ဖို့ကိစ္စတွေစသည်အားဖြင့်အကြောင်းအရာမျိုးစုံပေါ်ဝင်ပါတယ်။ ADC ဝေးစတင်တဲ့ဒင်းလာနေညနေပိုင်းမှာစန္ဒိတူတူမှုရှိသောစုဦးတူတင်အာဆီယံစီးပွားရေးဝန်ပိုင်းကိုအားပေးမြင့်တေးဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြပါမယ်။နောက်ဘက်မှာတော့သမ္မတဥပမာကလူ့ဘောညစာစာပွင့်နဲ့တခင်ရကံပြီးဒေတာရင်းမဟာဗျူဟာမြင်ကိုဆွေးနွေးကြမှာပါ။အစီအွေဒုတိယရဲ့အင်္ဂါနေ့မနေ့ပိုင်းမှာအာရှပစိဖိတ်ဒေသတွင်ငြိမ်းချမ်းရေးကျော်ဝချမ်းသာရေးနဲ့လုံခြုံရေးဆိုတဲ့အကောင်းဆုံးနဲ့ဆွေးနွေးကြဖို့ရှိပါတယ်။သမ္မတဥပမာအင်ရှင်ဖြစ်လက်ခံကျင်းပတဲ့ဒီထိပ်ဒီစီဝေးကိုဒီမနက်ကဒုတိယသမ္မတဦးမြန်ထွန်း၊ဘူနိုင်းစော်ဘွား၊လာအိုသမ္မတ၊ဖိလစ်ပိုင်သမ္မတ၊အင်ဒိုနီးရှားသမ္မတ၊ကမ္ဘောဒီးယားဝန်ကြီးချုပ်၊စင်ကာပူဝန်ကြီးချုပ်၊ဗီယက်နမ်ဝန်ကြီးချုပ်၊မလေးရှားဝန်ကြီးချုပ်၊ထိုင်းဝန်ကြီးချုပ်နဲ့အာဆီယံအတွင်းမှုကျုပ်တို့တက်ရောက်ကြပါတယ်။ဒီမနက်ကလွယ်လွယ်ကျန်တဲ့နိုင်ငံတွေအားလုံးကစုအဖွဲ့အကြီးအကဲတွေတက်ရောက်ကြတာကိုတွေ့ရပါတယ်ခင်ဗျာ
။ကိုချိုချိုသိန်းတင်ပြတော့တာဖြစ်ပါရယ်ခင်ဗျာ။အခုနကြားခဲ့ရသလိုပဲအာဆီယံအမေရိကန်ညီလာခံမှာမြန်မာအစိုးရကိုယ်စားလှယ်တွေလည်းရောက်ရှိနေကြပါတယ်2015ခုနှစ်ရွေးကောက်ပွဲရဲ့ရက်လက်ကိုအကောင့်ထဲဖော်မဲ့ NLD အစိုးရအသစ်ကိုအာဏာလွှဲပြောင်းဖို့အဆင့်ရောက်ရှိနေပြီဖြစ်တာကြောင့်အမေရိကန်ဘက်ကမြန်မာနိုင်ငံအပေါ်မှာချမှတ်ထားတဲ့ကုန်သွယ်ရေးပိတ်ဆို့မှုအားလုံးကိုချွင်းချက်မရှိရုပ်သိမ်းပေးတဲ့အကြောင်းကယ်လီဖိုးနီးယားပြည်နယ်မှာကျင်းပနေတဲ့ Sunnylands American ASEAN ထိပ်သီးညီလာခံကိုတက်ရောက်လာတဲ့မြန်မာကိုယ်စားလှယ်အဖွဲ့ဝင်ပြန်ကြားရေးဝန်ကြီးဦးရဲထွတ်က VOA ကိုပြောပါတယ်ဒုတိယသမ္မတဦးညံထွန်းဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့အနေနဲ့ထိပ်သီးညီလာခံမှာဆွေးနွေးတင်ပြမယ့်အဓိကအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့မတ်အင်ဂျင်နိုင်ငံလှမ်းပြီးတော့ဆက်သွယ်မေးမြန်းတဲ့နေရာမှာဦးရထွတ်ကအခုလိုစပြီးတော့ပြောပါရစေ။
ကျွန်တော်တို့ကတော့ကျွန်တော်တို့ဒီနိုနိုင်ငံအာဆီယံအမေရိကန်ဆက်ဆံရေးကိုတာဝန်ခံလို့ဆောင်ရွက်ပေးရတဲ့နိုင်ငံဖြစ်တဲ့ကြောင့်မလို့အမေရိကန်အာဆီယံဆက်ဆံရေးနဲ့ကျွန်တော်ဆွေးနွေးဖို့ရှိပါတယ်။ဒီကတော့မြန်မာနိုင်ငံရဲ့တူရင်ကြောင့်အခြေစိုးကြပြုမှာ2015ဒီလူကောက်ဘုံပေါ်သူရောက်ဖို့ဒီအာဆီယံနဲ့အမေရိကန်နိုင်ငံအဆက်ပြုမှာအကူအညီပေးဖို့ပေါ့နောက်တော့အမေရိကန်နိုင်ငံကခြံနေသေးတဲ့ပိတ်ဆို့မှုကိစ္စတွေကိုလည်းဆက်ပြီးအများဆုံးရုပ်သိမ်းပေးဖို့ဒါတွေကိုကျွန်တော်ဆွေးနွေးဖို့ရှိပါတယ
်ဒီလိုအမေရိကန်နဲ့မြန်မာဆက်ဆံရေးအပိုင်းမှာကဒီအခုလိုမြန်မာနိုင်ငံပေါ်တည်တံ့ပိတ်ဆို့ထားတဲ့ကိစ္စရပ်တွေကိုရုပ်သိမ်းနိုင်တယ်ဆိုတဲ့အနေအထားကိုဘယ်လောက်ထိဝန်ကြီးတို့ဘက်ကမျှော်လင့်ထားလဲရှင
်တို့ကမြန်မာနိုင်ငံမှာမပြည်သူတွေဖြစ်ဖွင့်တို့တက်ဖို့အတွက်အချင်းရောင်းရနိုင်မှုတော့ကျွန်တော်တတ်နိုင်ဆုံးလုပ်တာပေါ့အဲ့ဒါမှအခုတတိတော့ကုန်သွယ်မှုနဲ့ပတ်သက်လို့ရှိရင်ကအထူးခွင့်ရလို့ကိစ္စမျိုးကြီးဒါဒီမှာအမေရိကန်နိုင်ငံကချမှတ်ထားတာကြံနေသေးတယ်နောက်တစ်ခုကတချို့ပိတ်ဆို့မှုတွေကြောင့်တို့ကဆိုင်းကနေသဘောပဲရှိသေးတယ်အပိပိုင်ရုပ်သိမ်းတာပေါ့ဒါပေမဲ့ယူကော့ပွဲရလို့ဒီမြန်မာနိုင်ငံကသူကူပြောင်းယူနောက်တစ်ဆင့်ရောက်သွားပြီဆိုတဲ့အချိန်မှာဒီအချိန်မှာအမေရိကန်နိုင်ငံအနေနဲ့မြန်မာပြည်သူတွေကိုအကောင်းဆုံးကူညီနိုင်မယ့်နည်းလမ်းကတော့ဒီစီးပွားရေးပိတ်ဆို့မှုတွေအားလုံးကကျွမ်းမဲ့ရုပ်သိမ်းပေးတာကအကောင်းဆုံးနည်းလမ်းဖြစ်ပါ
အခုဒီမကြခင်မြန်မာနိုင်ငံမှာလည်းဒီအစိုးရတဲ့ဒီအာဏာလွှဲပြောင်းတဲ့ကိစ္စတွေကလည်းဖြစ်လာတော့မှာဆိုတော့အဲ့ဒီပေါ်မှာဒီအမေရိကန်ဘက်ကဝင်ကြီးတို့နဲ့တွေ့ဆုံတဲ့အခါမှာပေါ့နော်သူတို့အာဏာလွှဲပြောင်းရေးကိစ္စမှာသူတို့ဘက်ကနေပြီးတော့အမြင်နဲ့အမြင်သဘောထားတွေဆွေးနွေးတာမျိုးပေါ့နော်ရှိပါလားရှင
့်အခုချိန်ဒီတော့ကျွန်တော်ဆွေးနွေးဝဲမစသေးတော့ကျွန်တော်တို့မသိရသေးဘူးပေါ့ဗျာဒါပေမဲ့ကျွန်တော်ထင်ပါတယ်ဒီကြားရွေးကောက်ပွဲမတိုင်မီမှာရောရွေးကောက်ပွဲကလည်းအမေရိကန်နိုင်ငံကထိတန်းပုဂ္ဂိုလ်တွေမြန်မာနိုင်ငံကိုလာခဲ့ပြီးဖြစ်တဲ့အတွက်ကြောင့်မလို့ဒီနေညာစွာအစဉ်ကူပြောင်းနေတဲ့ပတ်သက်လို့သူတို့ဘာမှတန်ရရမရှိဘူးလို့ကျွန်တော်ယူကြည့်ပါတယ
်အခုသူတို့ဘက်ကဒီတမနာဦးသိန်းစိန်ကိုဒီထိပ်သီးညီလာခံလာဖို့ဖိတ်ခေါ်ခဲ့တယ်ဒါပေမဲ့ဒီပြည်တွင်းအခြေအနေကြောင့်ညီလာခံတက်မဲ့အစီအစဉ်ကိုဖျက်သိမ်းလိုက်တယ်ဆိုတဲ့အစီအစဉ်ဖြစ်သွားတဲ့ပုံမှာအများကစိတ်ဝင်စားနေတဲ့အခါကျတော့အဲ့ဒါဘာကြောင့်ဆိုတာဝန်ကြီးအနေနဲ့ရှင်းပြလို့ရမလားရှင
်အဲကျွန်တော်တို့အခုချိန်မှာတော့ဒီတမနာဦးအနေနဲ့ဒီအင်မတန်မှနူးညံ့သိမ်မှုတွေအတွင်းကူပြောင်းရေးကာလအတွက်ပြင်ဆင်နေတဲ့အချိန်မှာဒီလိုမှနိုင်ငံရဲ့တည်ငြိမ်မှုရောနောက်တစ်ခါညီမှုပြပြမှုအခြေအနေရောထိသိမ့်နိုင်မှုတို့သူကိုယ်တိုင်ရှိဖို့လိုနေတဲ့သူဆုံးဖြတ်ရတဲ့ကြောင့်မလို့ဒါဒီလိုမလာဘဲနဲ့ရန်ကုန်မှာနေခဲ့ပြီးတော့မှနေတာပေါ့ဗျာဒီဆုံးဖြတ်ချက်ကိုလည်းကျွန်တော်ထင်ပါတယ်အမေရိကန်ဘက်ကလူတွေနားလည်နိုင်တယ်လို့ကျွန်တော်ယုံကြည်ပါတယ
်အခုလိုဒီအမေရိကန်ဘက်ကအင်ရှင်ဖြစ်အမေရိကန်အာဆီယံထိပ်သီးညီလာခံကိုကျင်းပတဲ့အကြောင်းရင်းတစ်ခုတည်းမှာဒီမြန်မာဘက်ကအခုလိုတို့နိုင်ငံရေးအရပြုပြင်ပြောင်းလဲလာတဲ့အပေါ်မှာတို့ဘက်ကဖြေလျှော့ပေးတဲ့အနေနဲ့ပေါ့ပထမဆုံးဒီနှစ်ပေါင်းများစွာကြာပြီးမှပထမဆုံးချိန်ကျင်းပလို့ပြောပါတယ်ဝင်ကြီးတို့အနေနဲ့ကောဒီပေါ်မှာဘယ်လိုသုံးသပ်မိလဲရှင
်ပထမဆုံးကတော့ဗျာတမန်ဥပမာတာဝန် UBS ချိန်မှာသူ့ရဲ့အာရှဆိုင်ရာဘူဝါဒအပြောင်းလဲအနေနဲ့ 2009နေစပြီးမှတစ်ဖက်အာဆီယံအမေရိကန်ကျွန်တော်တို့ဆွေးနွေးပြည်ဆွေးနွေးပွဲစခဲ့တာပေါ့ဒီထိပ်သီးဆွေးနွေးပွဲမျိုးကတော့2013ကနေစပြီးကျွန်တော်တို့အခုချိန်ကကျွန်တော်တို့၄ချိန်မြောက်ထိပ်သီးစီးပွားလို့ပြောလို့ရတယ်တိုးတော့ထူးခြားချက်ကတော့ပထမဆုံးချိန်အမေရိကန်ပြည်တော်မှာကျင်းပတဲ့စီးပွားဖြစ်တယ်ပြီးရင်အာဆီယံထိပ်သီးစီးပွားနဲ့မဆိုင်မနဲ့တီးခြားကျင်းပတဲ့စီးပွားလည်းဖြစ်တယ်အဲ့ဒီပုံပြီးရေးကြည့်တာ2015ဒီဇင်ဘာမှာတခုလေးသောအာဆီယံအတိုင်းအဝန်းဖြစ်တည်ဆောက်ပြီးတဲ့ချိန်မှာအတွေ့အကြုံဆွေးနွေးတာဖြစ်တဲ့ကြောင့်ဒီဆွေးနွေးပွဲဟာအင်မတန်မှရေးကြည့်တဲ့အကြောင်းလေးတစ်ခုလို့ကျွန်တော်တို့မြင်ပါတယ
်ဒီနေ့နေ့လေကဟိုသတင်းစာရှင်းလင်းပွဲမှာပေါ့နော်ဒီ Susan Rice ကနေပြီးတော့ပြောသွားပါတယ်ဒီ ASEAN data အတွင်းဒီလူခွင့်ရေးအခြေအနေတွေတိုးတက်လာအောင်လဲ American ဘက်ကနေပြီးတော့အလေးပေးသွားမယ်ဆိုတာမျိုးသူသတင်းတောက်တွေကိုပြန်ဖြည့်သွားတဲ့ခါကျတော့အခုမြန်မာနိုင်ငံကလူခွင့်ရေးအခြေအနေနဲ့ဝေဖန်မှုတွေလည်းရှိနေတဲ့အပေါ်ပေါ့နော်အခုဖန်ဆီးထားတာတို့ဟိုတိုးတက်မှုမရှိသေးဘူးလို့အဲ့လိုဝေဖန်နေတဲ့အပေါ်မှာရောဝင်ကြီးအနေနဲ့ဘယ်လိုမြင်လဲရှင
်ကျွန်တော်တို့ဆက်ပြီးတော့ပြင်ပြောင်းလဲလုပ်ရတဲ့2017ခုနှစ်ကအခြေအနေနဲ့တိုင်းရှင်ကြည့်ရင်မြန်မာနိုင်ငံကအဲ့ဒါဒီမိုကရေစီအတွင်းကူပြောင်းရမှာကလူခွင့်ရေးကိစ္စတွေကိုကောင်းပေါ်ရမှာအများကြီးတိုးတက်ပြောင်းလာပဲတော့သိရမှာဖြစ်ပါတယ်တက်တာကျွန်တော်ဆိုရှင်းရှင်းမပြတ်နာတော့ရှိနေသေးတာပေါ့ဗျာ
မိုင်းအင်ဂျင်နိုင်ဆက်သွင်းမြင်းများထားတာဖြစ်ပါတယ်အခုနောက်ထပ်မြန်မာအရေးသတင်းစပုတ်ကိုဆက်ပါမယ်လွတ်တော်တွေကတက်မတော်သားကုစလဲတွေထွက်သွားဖို့အတွက်ရန်ကုန်မှာဆန္ဒပြကြတဲ့အထက်ကဥဆောင်သူចောင်းသားတွေကိုတက်မကဖွဲ့ဝင်6ဦးနဲ့ကဖမ်းဆီးခံထားရတဲ့3ဦးပြင်လွတ်မြောက်နေတဲ့နောက်ထပ်ចောင်းသား3ဦးကိုပါတရားစွဲဆိုလိုက်ပါတယ်ဒီလိုလှုပ်တဲ့လှုပ်ရက်ဟာနောင်တက်လာမယ့်အစိုးရတက်ကိုအကြက်တဲဖြစ်အောင်လှုပ်ဆောင်နေတာပဲဖြစ်တယ်ဆိုပြီးတော့အကျဉ်းသားလွတ်မြောက်ရေးလှုပ်ရှားသူတွေကပြောပါတယ်အသေးစိတ်ကိုမတ်စုမောင်ကတင်ပြထားပါတယ
်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့တမတ်သားလွတ်တော်ကိုယ်စားလှယ်တွေလွတ်တော်တွေကနေထွက်သွားဖို့တက္ကသိုလ်ကျောင်းသားများတမကကဥဆောင်ပြီးတော့ပြီးခဲ့တဲ့နှစ်2015ခုနှစ်ဇွန်လ30ရက်နေ့ကရန်ကုန်မြို့နယ်ကတိန်ကြီးစင်းမှာတောင်းဆိုဆန္ဒပြခဲ့ကြပါတယ်ဆန္ဒပြတဲ့နေရာမှာဥဆောင်ခဲ့သူတက္ကသိုလ်ကျောင်းသား6ဦးအနက်ကကိုစရာလွင်ကိုပိုင်ရဲသူနဲ့ကိုနန်းလင်းတို့ကိုဖမ်းဆီးချုပ်နှောင်ထားပြီးခွင့်မြုပ်ချက်မရဘဲဆန္ဒပြမှုပုံမှန်18အပြင်နိုင်ငံတော်အကြီးညိုပြက်စင်မှုနဲ့စူပူအောင်လှုံ့ဆော်မှု905ခါဝေးတို့နဲ့ပါတရားစွဲဆိုထားပြီးအခုလက်ရှိတရားရင်ဆိုင်နေရပါတယ်ကိုပိုင်ဖြိုးမင်းကိုရဲစာနီထွန်းနဲ့ကိုမင်းတုခတို့ကိုတော့တရားရုံးမှာလာရောက်ရင်ဆိုင်မှုဗဘဲတန်းရဲစခန်းမှုကနေအိမ်တွေကိုလာရောက်ကြောင်းကြခဲ့ပေမဲ့သူတို့အနေနဲ့ကတော့မတရားပုံမှားတွေကိုလက်မခံတဲ့အတွက်တရားရေးရာကိစ္စတွေမှာရင်ဆိုင်မှုမရှိဘူးလို့ကိုတိုင်တရားစွဲဆိုခြင်းခံရတဲ့တာကတကျောင်းသားကောင်းဆောင်ကိုရဲစာနီကပြောပါတယ
်ကျွန်တော်က18ပေါ့ဟိုဖိုင်ရဲသူရဲ့ရာလင်ရဲ့နန်းလေးရာ95ခါပါသွားတယ်ပေါ့ပြောတာကစကမ်းမှုကလာပြောတာပေါ့စကမ်းမှုနဲ့ကျွန်တော်ရေးဥခါပေါ့6ရောက်ပတ်မှုတွေကအဲ့ဒါမနေ့ကကျွန်တော်ပုံမှန်18တရားရုံးလာတက်ဖို့လာပြောတာအဲ့ဒီလောက်တဲ့အချိန်မှာပုံမှန်18ကိုကျွန်တော်တို့ယုံကြည်မရှိစိုးရတဲ့အတွက်အငငယ်ဦးလေအခုမှအဲ့ဒီအကျိုးဆက်ပဲဖြစ်ဒီပုံစံနဲ့လာတရားဆိုတဲ့ကျွန်တော်တက်ကတော့ဘာမှရေးဆိုင်မှာမပြောကြလည်းမရှိဘူး
ဒီကနေ့မှာတော့တက္ကသိုလ်ကျောင်းသားများတက်မကရဲ့ခေါင်းဆောင်ကိုစရာလွင်ကိုပိုင်ရဲသူနဲ့ကိုနန်းလင်းတို့ကိုကမာရွတ်တရားရုံနဲ့ကြောက်တရားတရားရုံတွေမှာရုံးထုတ်စစ်ဆေးခဲ့ပါတယ်။တပြိုင်နက်တည်းမှာပဲအလားတူအမှုတွေရင်ဆိုင်နေရတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ကခေါင်းဆောင်တွေဖြစ်တဲ့ကိုနန်းနာစစ်အောင်မဖြိုးဖြိုးအောင်တို့ကိုလည်းတာမွေတရားရုံဘူတထောင်တရားရုံတွေမှာဇက်တိုက်ဆိုသလိုရုံးထုတ်စစ်ဆေးခဲ့သလိုတက်ကြွလှုပ်ရှားသူတွေဖြစ်တဲ့ဒေါ်နော်အုံးလာနဲ့ကိုတင်ထွတ်ပိုင်တို့ကိုလည်းဘူတထောင်တရားရုံနဲ့တာမွေတရားရုံတွေမှာရုံးထုတ်ခဲ့ပါတယ်။မနေ့ပြန်မှာလည်းလက်ပတ်ကျောင်းသားတပိတ်မှာအကျန်းဖက်ဖန်းစည်းခံရပြီးလားနဲ့ချီအထိမ့်သိမ့်ခံနေရစေတပိတ်မောက်ကျောင်းသားတွေထပ်ပြီးတော့ရုံထုတ်စစ်ဆေးအောင်မှာဖြစ်ပါတယ်အခုလိုမျိုးဘာကတတက္ကတကျောင်းသားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုပုံမှန်တွေအမျိုးမျိုးတက်ပြီးတရားရုံးတွေမှာအမှုရင်ဆိုင်ခိုင်းတာဟာအမျိုးသားပြန်လဲတင်မြတ်ရေးဖော်ဆောင်နေပါတယ်ဆိုတဲ့လက်ရှိအစိုးရရဲ့လှုပ်ရက်အပေါ်မေးခွန်းထုတ်စရာဖြစ်တယ်လို့ကျောင်းသားတွေဘက်ကဥပဒေအကျိုးဆောင်အဖြစ်လိုက်ပါကူညီဆောင်ရွက်ပေးနေတဲ့ဦးရောဘတ်ဆန်အောင်ကပြောပါတယ
်ဥပဒေကိုတရားစီရင်လို့ရတယ်လောက်ပြီးတော့ရတော့နေသလားလို့ကျွန်တော်တို့ကပြောချင်ပါတယ်ဒီလိုမလုပ်နိုင်ဘူးဗျာနော်သမရာကြီးဦးသိန်းစိန်ရဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ဒေါက်တာစုကြည်ရဲ့ပဉ္စသာဗိုလ်ချုပ်မှုဦးသားရှင်တို့အမျိုးသားပြန်လဲပြည်ညရေးအတွက်လုံးပန်းနေတဲ့အချိန်မှာအောက်ချင်မှာအခုလို့တရားရင်ဆွဲနေတာကဒီအမျိုးသားပြန်လဲပြည်ညရေးကိုကြီးကြပ်စေနိုင်တယ်လို့ကျွန်တော်တို့ကသုံးသပ်ပါတယ်
နိုင်ငံရေးကျင်းသားတွေကိုမလွတ်ပေးတဲ့အပြင်ထပ်ပြီးတော့ဖမ်းဆီးနေတာပုံမှန်တွေထပ်တုံးပြီးတော့တရားစွဲဆိုနေတာဟာအုပ်ချုပ်ရေးအာဏာအလွှဲပြောင်းကာလမှာလက်ရှိအစိုးရဘက်ကလူငင်းချမ်းသာခွင့်ပေးရမယ့်အစားနောင်တက်လာမယ့်အစိုးရအပေါ်အခက်တွေ့အောင်ရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေတာဖြစ်တယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့တွဲဖက်အတွင်းမှုကိုဘိုကြီးကပြောပါတယ
်နောက်တက်လာမယ့်အစိုးရကိုပို့ပြီးတော့အခက်တွေ့အောင်လို့ကျင်းစင်နေတယ်လို့ကျွန်တော်တို့သတင်းရရှိမိပါတယ် ဒီလိုကိစ္စမျိုးတွေကအခုဒီလူငင်းချင်တာကိုပြီးပြီးအကုန်လုံးထုတ်ပြရမယ့်ကိစ္စပါ။ဆိုတော့အစိုးရပြောင်းလဲကလည်းမကြခင်ဖြစ်တော့ပါဘူး။ဒီလိုအချိန်မျိုးပေါ်တော့ဒီလိုအခင်းချင်းမျိုးကိုဒီလက်ရှိရှိနေတဲ့ဒီအစိုးရကကာကွယ်ဦးစီးချုပ်နဲ့ကြည်ရေးဝန်ကြီးကသေချာချာပြန်ပြီးတော့သုံးသပ်သင့်ပါတယ
်။အခုလက်ရှိမြန်မာနိုင်ငံတဝန်းကအကျဉ်းတောင်တွေထဲမှာယုံကြည်ချက်ကြောင့်အကျဉ်းချခံနေရသူနိုင်ငံရေးအကျဉ်းသားပေါင်းက89ဦးရှိပြီးလက်ရှိတရားရုံးမှာအမှုရင်ဆိုင်နေရတဲ့ကျောင်းသားတွေနဲ့တက်ကြွလှုပ်ရှားသူစုစုပေါင်း400ကျော်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPPB ကပြောပါတယ်ရှင်
။မဆုမုံပြောပြတော့တာဖြစ်ပါတယ်ခင်ဗျာ။တော်ရရှိများခင်ဗျာ။ပြီးခဲ့တဲ့တောက်ကြနေ့ကစတင်ပြီးတော့2ရက်ကြာပြုတ်လုခဲ့တဲ့ထိုင်းနိုင်ငံမှာရွှေပြောင်းအလုပ်သမားအရေးကျွမ်းကျင်သူများဆွေးနွေးပွဲမှာထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းအလုပ်သမားတွေအတွက်၄နှစ်ကနေ၆နှစ်ပြည့်တော့မယ့်အလုပ်လုပ်ခွင့်ဗီဇာတက်တန်းတိုးပေးရေးကိစ္စတွေ CIA လို့ခေါ်တဲ့မိသူမိဘဖြစ်တဲ့အကြောင်းအထောက်အထားစာအုပ်ထုတ်ပေးဖို့အတွက်စင်တာတွေဖွင့်လှစ်မယ့်ကိစ္စနဲ့ပတ်သက်ပြီးတော့ထိုင်းဘက်ကနေတိကျတဲ့သဘောတူညီချက်တွေမရသေးဘူးလို့မြန်မာနိုင်ငံအလုပ်သမားဝန်ကြီးဌာနဘက်ကပြောဆိုပါတယ်အကြောင်းစုံကိုမတ်အေးမာကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနဲ့မြန်မာနိုင်ငံကအစိုးရတာဝန်ရှိသူတွေအချင်းချင်းဆွေးနွေးကြတဲ့နှစ်နိုင်ငံကျွမ်းကျင်သူများဆွေးနွေးပွဲမှာမြန်မာဘက်ကအဓိကတောင်းဆိုတဲ့အချက်တွေကအရေးကြီးဆုံးအချက်ဖြစ်တဲ့၄နှစ်နဲ့၆နှစ်သက်တမ်းပြည့်တော့မဲ့အလုပ်သမားတွေအတွက်သက်တမ်းတိုးပေးကိစ္စတွေကိုထိုင်းနိုင်ငံဘက်ကအပြေပေးနိုင်ခြင်းမရှိသေးဘူးလို့ဆိုပါတယ်ပြည်တော်စုမြန်မာနိုင်ငံတော်အလုပ်သမားအလုပ်ကိုင်နဲ့လူမှုဖွံ့ဖြိုးရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်လဲဖြစ်အလုပ်သမားညွှန်ကြားမှုဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်လဲဖြစ်တဲ့ဦးမျိုးအောင်ကအခုလိုရှင်းပြပါတယ
်ကျွန်တော်တို့ကရင်ဒီ CI ထုတ်ပေးဖို့ဆိုပြီးတော့လေသူတို့လည်းကျွန်တော်တို့သဘောတူကြတာပေါ့နော်သဘောတူကြတာဖြစ်တယ် CI ထုတ်ပေးမယ်အဲ့တော့ CI ထုတ်ပေးတဲ့အာမဒီ31ရက်3လ2016ပေါ့နော်ဒီနောက်ပိုင်းမှာဘာလုပ်မလဲနောက်6နှစ်4နှစ်6နှစ်4နှစ်ကိစ္စရှိတာပေါ့နော်6နှစ်4နှစ်ဟာလေကျွန်တော်တို့ကဒါကိုဆွေးနွေးတာပေါ့နော်ဆွေးနွေးတော့သူတို့အဲ့ဒါက23နှစ်လာပါသူတို့ကက်ဘိနက်ရှိတယ်ပြောတယ်ပြီးမှအပြေရမယ်ပေါ့နော်အဲ့ဒါအဓိကတော့ဒီနေ့ဆွေးနွေးတာဒီ6နှစ်4နှစ်ဟာလေကျွန်တော်တို့ကသူတို့ဒါ follow up လုပ်တာလေပြီးကပန်ကသူတို့အကြောင်းပြန်မလို့ပြောပြီးတော့အခုမပြန်နိုင်သေးဘူးလေအခုတည်းကအဲ့ဒါလည်းသူတို့ကက်ဘိနက်ဆောက်တာပေါ့ဒါပေမဲ့သတင်းကောင်းကြားမယ်ဘာညာဆိုပြီးတော့ဒီလိုတော့သူတို့ကတော့ပြောတာပေါ့ပြောနော်ဒါပေမဲ့သူတို့ကတိကျတော့မပြောသွားဘူးဒါပေမဲ့အခုဒီနေ့မှထိုင်းကနေပြီးတော့ကျွန်တော်ပြန်လာကနေမှသူတို့ကဒုတိယဝန်ကြီးချုပ်ကနေပြီးတော့မှမြန်မာနိုင်ငံတောင်းဆိုတဲ့စင်တာတွေကိုထိုင်းနိုင်ငံမှာလာဖွင့်မယ့်ကိစ္စဒါနိုင်ငံသားစစ်စစ်တာကိစ္စဖြစ်တဲ့တွေ့ဟိုမလိုအပ်ပါဘူးဆိုပြောတယ်ဆိုပြီးတော့သတင်းတခုတက်လာတာပေါ့နော်ကျွန်တော်တို့ဟိုမှာရှိတဲ့လေဘာတက်ချီချီကြီးကတက်လာတာပေါ့တက်လာတဲ့ခါကျတော့အမှန်ကျွန်တော်တို့တောင်းဆိုတာကဒါ CI ထုတ်မဲ့စင်တာတွေကိုသူတို့စီတောင်းဆိုတာနိုင်ငံသားစစ်တာကခုနိုင်ငံတွေမှာပဲစစ်မှာလေ
ထိုင်းနိုင်ငံဘက်ကတော့တက်တန်းပြည့်ပြီးသားသူတွေကိုဗီဇာတက်တန်းတိုးပေးမဲ့ကိစ္စထက်အလုပ်လုပ်ခွင့်လက်မှတ်ပန်းရောင်ကတ်ကိုသာထုတ်ပေးမဲ့အခြေအနေတွေရှိနေတယ်လို့သုံးသပ်ရကြောင်းဦးမျိုးအောင်ကဆက်ပြောပြပါတယ်
ပိုင်းအောင်ကထုတ်ပေးတာလည်းလုံလံနိုင်တယ်ဗျလုံလံနိုင်တယ်ပြောတဲ့ပုံစံရတော့ပိုင်းအောင်ကထုတ်ပေးမယ်ဟိုဟာကိုလုံမယ်ဆိုတဲ့အနေထားတွေ့ရတယ်ဘာလို့ဆိုတော့ဒီငွေကြေးကိစ္စတွေကိုလည်းဗန်နီယာကောက်မယ်လို့ဘာလို့ဆိုပြောတာဖြစ်တဲ့အတွက်ဒါလုံနိုင်တဲ့အနေထားတော့ဟိုရန်ကန်တို့တော်တော်များများဖြစ်နေပြီပေါ့
ထိုင်းနဲ့မြန်မာတို့ဟာ MOU လို့ခေါ်တဲ့နှစ်နိုင်ငံသဘောတူညီချက်နဲ့အလုပ်လာလုပ်တဲ့အလုပ်သမားတွေရဲ့ကိစ္စတွေတခြားအချက်လက်တွေကိုတော့သဘောတူညီမှုတွေကိုပြီးခဲ့တဲ့ဆွေးနွေးပွဲမှာလှုပ်ဆောင်နိုင်ခဲ့ကြပေမဲ့အရေးကြီးတဲ့အချက်လက်တွေနဲ့ပတ်သက်လို့သဘောတူညီဖို့တွေတော့ကြံနေသေးတယ်လို့ဆိုပါရယ်ပြီးခဲ့တဲ့လဇန်နဝါရီလ10ရက်နေ့နဲ့9ရက်နေ့ထိမြန်မာနိုင်ငံမှာလုပ်ခဲ့တဲ့နှစ်နိုင်ငံအဆင့်ရွှေပြောင်းလို့သမားရေးဆိုင်ရာကျွမ်းကျင်သူများဆွေးနွေးပွဲမှာကောဖေဖော်ဝါရီလ12ရက်နေ့နဲ့13ရက်နေ့တွေမှာထိုင်းနိုင်ငံမှာပြုလုပ်ခဲ့တဲ့ဆွေးနွေးပွဲတွေမှာပါမြန်မာရွှေပြောင်းလို့သမားတွေအတွက်အဓိကကျတဲ့အလုပ်လုပ်ခွင့်သက်တမ်းတိုးပေးရေးကိစ္စတွေကိုမြန်မာနိုင်ငံဘက်ကဆွေးနွေးခဲ့တာပါလောလောဆယ်၄နှစ်နဲ့၆နှစ်ဗီဇာတက်တန်းကုန်ဆုံးတော့မယ့်အလုပ်သမားတွေက၃သိန်းကျော်လောက်ရှိနေတဲ့အတွက်သူတို့ကိုတက်တန်းဆက်ပြီးတော့တုံးမပေးဘူးဆိုရင်ရှေ့ပြောင်းလို့သမားတွေဟာနေရာရင်းကိုပြန်ကြရမှာဖြစ်ပါတယ်။ထိုင်းနိုင်ငံတွင်မှာတရားမဝင်ကောတရားဝင်ကောအလုပ်သမားအနည်းဆုံး၃သန်းလောက်ရှိနိုင်တယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေကခန့်မှန်းထားပေမဲ့အလုပ်လုပ်ခွင့်လက်မှတ်လုပ်တဲ့သူတွေနိုင်ငံကူးလက်မှတ်လုပ်တဲ့သူတွေကတော့သိန်းခန့်လောက်ပဲရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာအခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 48တို့ပြင်လိုင်းဒိုမီတာ50 kHz 5955နဲ့လိုင်းလံမီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ရွယ်မှာကြားရမယ့်အစီအစဉ်လေးထဲမှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးမှာဖြစ်သလိုမနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါအပတ်အစီအစဉ်ပါစင်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
ဝဒဝအများနေပါတော့ဝဒဝအများအကြောင်းလို့ဒီလက်ဆန်းလက်ကျန်စပါးလက်ကျန်အမျိုးတွေအများအကြောင်းမဟုတ်ဝဒဝအများတာအကြောင်းပေါ့နော်ဒီချက်တွေကြောင့်တော့ကျွန်တော်ပြည်မြန်မာစံသေးတက်တယ
်ဒါကတော့အပတ်စဉ်စီးပွားရေးကဏ္ဍမှာနားဆင်ကြမှာဖြစ်ပါတယ်ဒါအပြင်သုတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်ပထမဦးစွာတင်ပြပေးချင်တာကတော့ latimes.com online မှာ Julie McKinnon ရေးသားထားတဲ့စောင်းပါဖြစ်ပါတယ်။ American သမ္မတ Barack Obama ဟာမြန်မာနိုင်ငံအပါအဝင် ASEAN 10နိုင်ငံကခေါင်းဆောင်တွေနဲ့နှစ်ရက်ကြာတွေ့ဆုံစည်းဝေးတဲ့ညီလာခံကို American ပြည်ထောင်စု Rancho Mirage မှာရှိတဲ့ Sunnylands မှာတနင်္လာနေ့မနေ့ကစတင်ပြီးတော့ဖွင့်လှစ်လိုက်ပါပြီ။ဒီလိုအစည်းအဝေးမျိုး American မြေပေါ်မှာကျင်းပတာဟာဒါပထမအဆုံးဖြစ်ပါတယ်ဆိုပြီးတော့အစကြီးရေးသားထားပါတယ်။ဒီဆွေးနွေးပွဲမှာတောင်တုပ်ပင်လယ်ပြင်အတွင်းနယ်မြေပိုင်ဆိုင်မှုလုံခြုံရေးကိစ္စအစွန်းရောက် Islamic Guardian ရဲ့အရေးမြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার အစီအစဉ် Pacific သမုဒ္ဒရာနဲ့ထိစပ်နေတဲ့နိုင်ငံများအတွင်းကုန်သွယ်ရေးသဘောတူညီမှုစတာတွေပါဝင်ပါလိမ့်မယ်ဆိုပြီးတော့ရေးသားထားပါတယ်အာဆီယံနိုင်ငံတွေနဲ့အမေရိကန်နိုင်ငံတို့ကြားကုန်ပစ္စည်းရောင်းချမှုနဲ့ဝန်ဆောင်မှုလုပ်ငန်းတွေအပါအဝင်2014ခုနှစ်အတွင်းကုန်သွယ်မှုတန်ဖိုးဟာအမေရိကန်ဒေါ်လာ254ဘီလီယံရှိခဲ့တယ်လို့ဆိုပါတယ်ဗီယက်နမ်စင်ကာပူမလေးရှားဘရူနိုင်းနိုင်ငံတို့ဟာအမေရိကန်နဲ့ပစိဖိတ်ဒေသတွင်းကုန်သွယ်မှုသဘောတူညီချက်မှာလက်မှတ်ရေးထိုးထားပြီးတော့ကြာနိုင်ငံတွေကတော့ပါဝင်မှုစိတ်ဝင်စားတဲ့အကြောင်းပြောဆိုထားတယ်လို့ရေးသားထားပါတယ်။ဖိလစ်ပိုင်လိုအာဆီယံဖွဲ့ဝင်နိုင်ငံဟာအမေရိကန်နဲ့နှစ်ပေါင်းအတန်ကြာကတည်းကမဟာမိတ်နိုင်ငံတွေဖြစ်ခဲ့ကြပေမဲ့မြန်မာနဲ့လာအိုလိုနိုင်ငံတွေကတော့ဆယ်စုနှစ်နဲ့ချီပြီးတော့အမေရိကန်နဲ့ခတ်ဆင်းဆင်းနေခဲ့ကြတဲ့နိုင်ငံတွေဖြစ်ပါတယ်။2009ခုနှစ်သမ္မတဥပမာတက်လာပြီးတဲ့နောက်မှာဆက်ဆံရေးတွေတိုးတက်လာခဲ့တာပါလို့ထောက်ပြထားပါတယ်။နိုဝင်ဘာလကမလေးရှားနိုင်ငံမှာကျင်းပခဲ့တဲ့ထိပ်သီးညီလာခံအတွင်းအမေရိကန်ပြည်ထောင်စုနဲ့အာဆီယံရဲ့ဆက်ဆံရေးကိုမဟာဗျူဟာမြောက်မိဖက်အဆင့်တန်းကိုတိုးမြှင့်ထားတဲ့အကြောင်းသမ္မတဥဘာမားကပြောကြားခဲ့ပါတယ်ဆက်သဖြင့်ရေးသားထားပါတယ်အပြည့်စုံကို latimes.com မှာဖတ်ရှုနိုင်ပါတယ်နောက်ဆက်လက်ပြီးတော့တင်ပြချင်တာကတော့ဂျကာတာ Globe သတင်းစာမှာရေးသားထားတဲ့သုံးသက်ချက်စောင်းပါဖြစ်ပါတယ်မြန်မာသမ္မတဦးသိန်းစိန်ဟာနိုင်ငံအတွင်းအစိုးရအပြောင်းလဲပြုလုပ်တဲ့နေရာမှာဦးဆောင်ပြီးတော့ကြီးကြပ်ဆောင်ရွက်ဖို့အတွက်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်နီလန်းစ်မှာအရှိတောင်ရှာနိုင်ငံခေါင်းဆောင်လေးနဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့တွေ့ဆုံကြမဲ့ပွဲကိုမတက်ရောက်နိုင်တော့တာဖြစ်တယ်ဆိုပြီးတော့ရေးသားထားပါတယ်။ဒီညီလာခံမှာအဓိကထားပြီးတော့ဆွေးနွေးကြမှာတွေကတော့ဒေတာတွင်းလုံခြုံရေးကိစ္စနဲ့အမေရိကန်ပြည်ထောင်စုနဲ့အာဆီယံနိုင်ငံတွေကြားဆက်ဆံရေးကိစ္စတွေဖြစ်တယ်လို့ရေးသားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလမှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်အသတ်နိုင်ရရှိခဲ့ပြီးတဲ့နောက်နိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့စစ်တပ်ရဲ့အခမ်းအနားကိုအဆုံးသတ်စေခဲ့တယ်လို့ရေးသားထားပါတယ်။တမန်အနေနဲ့ဒီညီလာခံကြီးကိုမတက်ဖို့ဆုံးဖြတ်လိုက်ရတာကတော့အလွဲပြောင်းကာလကိုရောက်နေတဲ့အချိန်ဖြစ်လို့ပါပဲလို့တမန်ရုံးရဲ့ညွှန်ကြားရေးမှူးဦးစော်ထေးကပြောတဲ့အကြောင်းလဲထောက်ပြရေးသားထားပါတယ်။အလွဲပြောင်းကာလဟာတည်ငြိမ်မှုရှိပြီးတော့ချောချောမုမေဖြစ်ဖို့လိုအပ်ပါတယ်။ဒါကြောင့်တမန်ကြီးအနေနဲ့ဂရုတစိုက်ကြက်မှတ်ပြီးတော့လှုပ်ဆောင်ပေးဖို့လိုအပ်နေပါတယ်ဆိုပြီးတော့ပြောကြားတဲ့အကြောင်းရေးသားထားပါတယ်။အပြည့်စုံကိုဂျကာတာ Globe သတင်းစာမှာဖတ်ရှုနိုင်ပါတယ
်။သောရရှင်များရှင်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရထားပေမဲ့လို့အုပ်ချုပ်ရေးအာဏာရဖို့အစိုးရဖွဲ့စည်းနိုင်ဖို့မြမနိုင်ငံရေးမှာအဓိကတော့ချက်တစ်ခုဖြစ်နေတဲ့တက်မတော်နဲ့စိတ်ဆက်ညှိနှိုင်းနေရဆဲဖြစ်ပါတယ်။အပေးယူညှိနှိုင်းမှုတွေမှာ NLD အနေနဲ့ဘလောက်အထိအလျှော့ပေးလိုက်ရောဖို့လိုမလဲအစိုးရတဲ့ဖွဲ့ဖို့လာပိုင်းလောက်သာလိုတော့တာမို့အချိန်မီပြေလည်မှုရနိုင်ပါမလားဆိုတာတွေကိုအင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ် ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1239-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းကိုယ့်ရဲ့အတွေ့အကြုံတွေသဘောထားတွေကိုအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။
ပါဝင်ဆွေးနွေးလို့ဒီဒီနေ့ညအစီအစဉ်မတိုင်ခင်မှာ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့ဖိတ်ခေါ်လိုက်ပါရစေ။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြပါတော့မယ်။ American အတုံးနှုံး Indian ရဲ့အကြောင်းအင်္ဂလိပ်စာသင်ခန်းစာကိုတော့ဒေါ်လာလာတန်းကစီစဉ်တင်ဆက်ထားတာဖြစ်ပါရခင်ဗျာ။
ဒီကနေ့မင်းတင်ပြမယ် idiom အသုံးက
to come under fire
ဖြစ်ပါတယ်စာလုံးပေါင်းက to come come to come ကဖြစ်ဖို့ရှိတာ under under ကအောက်ကိုရောက်တာ fire fire ကဒီနေရာမှာတနက်နဲ့ပြစ်ခတ်မှုဆိုတော့သစုထုံရဲ့ဓာတ်ရိုက်ဒီဘက်ကတော့တနက်ပြစ်ခတ်မှုကိုခံနေရတာပေါ့ idiom ဆိုရဲသူဝိုက်ဒီဘက်ကတော့လူတူးအနေနဲ့ဝိုင်းပြီးရန်တွေ့ပြစ်တင်ဝေဖန်ရှုတ်ချခံရတာဖြစ်ပါလေ။ကျမတို့မြန်မာဗန်းစကားမှာတော့အထောင်းခံရတယ်၊အဆူခံရတယ်၊အဟောက်ခံရတယ်၊အပြောခံရတယ်၊အပြစ်တင်ခံရတယ်စသဖြင့်တူတယ်လို့ဆိုရမှာပါ။ဒီသုံးနဲ့ပတ်သက်တဲ့ George Rupi ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ The Prime Minister came under fire when he announced a postponement in the elections.
ဒီကဘွေးချင်းပါတဲ့ရက်ကိုရွှေ့ဆိုင်မယ်လို့ကြေညာလိုက်တော့ဝင်းကြီးချုပ်အနေနဲ့ဝိုင်းပစ်တင်ဝေဖန်ခြင်းခံခဲ့ရတယ်လို့ထိပယ်ရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The Prime Minister came under fire when he announced a postponement in the election.
လူတူးအနေနဲ့ဝိုင်းပြီးရန်တွေ့ပစ်တင်ဝေဖန်ရှုတ်ချခံရတယ်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
To come under fire
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ဒါကတော့ဒေါ်လာလတ်တန်စီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာပူချချက်ကိုနားဆင်ကြရတာဖြစ်ပါရခင်ဗျာ။အခုတော့အပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်ပေးပါတော့မယ်။အရင်ဆုံးနားဆင်ရမှာကတော့စီးပွားရေးအစီအစဉ်မှာမြန်မာနိုင်ငံရဲ့ပြပဆန်တင်ပို့မှုနှုန်းက 2015-2016 ဘဏ္ဍာနှစ်အတွင်းမှာအရင်တုန်းကတည်းအလားတူကာလထက်တန်ချိန်2သိန်းနီးပါးညော့နေခဲ့တဲ့အတွက်ဝင်ငွေအဖြစ်အမေရိကန်ဒေါ်လာ82တန်းလောက်ကျဆင်းသွားတယ်လို့ဖေဖော်ဝါရီလ5ရက်နေ့ကရန်ကုန်မြို့မှာရှိတဲ့ UMFCCI မှာကျင်းပတဲ့မြန်မာနိုင်ငံစံစဘာအသင်းချုပ်နှစ်ပတ်လည်အစည်းအဝေးနဲ့မြန်မာစံစဘာကဏ္ဍဖွံ့ဖြိုးရေးဆွေးနွေးပွဲမှာထုတ်ပြန်တဲ့စီးရင်းစရာတွေမှာဖော်ပြထားပါတယ်။တစ်ချိန်တည်းမှာပဲမြန်မာပြည်အတွင်းစံစည်းနှုန်းကနိုင်ငံတကာကစံစည်းတွေထက်ပိုပြီးတော့မြင့်နေတယ်လို့အဲ့ဒီအစည်းအဝေးအတွင်းမှာထုတ်ဖော်ပြောဆိုလိုက်ကြပါတယ်။နောက်ဆုံးဖြစ်ပေါ်နေတဲ့မြန်မာနိုင်ငံရဲ့စံစည်းကွက်အခြေအနေကိုသိရအောင်မြန်မာနိုင်ငံစံစဘာအသင်းချုပ်ရဲ့ဒုတိယဥက္ကဋ္ဌဒေါက်တာဆိုးထွန်းကိုဆက်သွယ်ပြီးတော့အခုတစ်ပတ်စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကမင်းမြန်းတင်ဆက်ထားပါတယ်ခင်ဗျာ
ဒီမြန်မာနိုင်ငံရဲ့စံတင်ပို့မှုနှုန်းဟာအရင်နှစ်ကတည်းကဆိုင်ပေါ့နော်ဟိုဟာတန်ချိန်နှစ်သိန်းနီးပါးလောက်ရော့ကြတယ်ဆိုပြီးတော့ကျွန်တော်တို့ကြားသိရလို့ပါအဲ့ဒါဟုတ်ပါသလားဆရာဘာအကြောင်းချက်တွေကြောင့်များဖြစ်ပါမလဲ
အဲသူကဟောပေါ့အဓိကတော့ကျွန်တော်တို့ရေကြီးမြို့တွေကတစ်ချက်ပေါ့နော်ဒီရက်နေ့ကဒူလန်ဟောကဆောင်မှာကျွန်တော်နိုင်ငံရေကြီးနေမှုဖြစ်တယ်ပေါ့နော်ဒီလိုကြောင့်လို့လေကျွန်တော်တို့ကဒီမြန်မာကတော့ဒီကရှိသေးညောလုံးဝပြောက်စီသွားပြီပေါ့အမေရိကန်5လောက်ပြန်ဆန့်နိုင်တယ်3လကျော်4လနီးပါးပြန်မဆန့်နိုင်ဘူးပေါ့နော်ဒါတော့အဓိကအချက်တစ်ခုအနေနဲ့ရှိနေပ
ါဘူးမြန်မာနိုင်ငံမှာအခုရောင်းချနေတဲ့စံစည်းနှုန်းဟာပေါ့နော်အများပြည်သူတွေဝယ်ယူသုံးစွဲနေတဲ့စံစည်းနှုန်းဟာဟိုတခြားနိုင်ငံတွေလည်းရှိရင်နည်းနည်းလေးများနေတယ်ဆိုပြီးတော့ပြောကြတာတွေလည်းရှိပါတယ်အဲ့နေရာလည်းပြောကြဆိုကြပါတယ်မြန်မာနိုင်ငံမှာစံဟိုဟာပြပတင်မှုလည်းတော့ကြီးများနေတာမဟုတ်တော့ဆိုလိုချင်တာကတော့ပြပကို export တွေအများများနေတဲ့အတွက်ပြည်တွင်းမှာဟိုဟာပေါ့နည်းသွားတဲ့ဟာလည်းမဟုတ်ဖ ೇನೆ အခုကစံစည်းနှုန်းတက်တယ်ဆိုတာကတော့အဲ့ဒီစောစောရေကြီးမှုနဲ့သက်ဆိုင်နေသလားဒါမှမဟုတ်ရင်ဘာကြောင့်များဖြစ်နိုင်တယ်လဲဆရာ
စံစည်းနှုန်းတက်တာတော့ဒီဒီကအကြောင်းအရပြောရင်တော့ထုတ်လုပ်မှုကွန်ကြားစည်းပေါ့နော် cost of production မြင့်နေလို့ပေါ့ဒီကတော့ထုတ်လုပ်ကွန်ကြားစည်းများတဲ့အကြောင်းအရလည်း ဟိုအခြေခံပြန်ပြောရင်ကျွန်တော်စီကပြည်တွင်းမှာဆက်ယူရေးစံသမားဆိုင်တာတခြားဆိုင်တိုက်တာပဲပေါ့နော်ကျွန်တော်မှာရှိတာတော့ကျွန်တော်တို့ဒီလေလောကပဲရှိတာပေါ့နော်ချိုးကြတယ်ခုမျိုးခုပြန်တော့လာရှိတယ်တို့တော့ဂျန်နဲ့ဂျန်နဲ့ပင်အားစုတွေဖြစ်တယ်ဒီလေအသုံးမစီတွေအထွန်ဆက်တို့ဒါကောမန်ဟာဘာစာလို့ဂျန်နဲ့ပစီတော်တို့ပေါ့တူဝါစာပေါ့နော်နောက်ဂျန်နဲ့ကျွန်တော်တို့ဒီဂျမီဟောစာဘုဒ္ဓဆေးနောက်ဒုံးဆွေရည်တင်မှုတွေတောင်းစာစီဆက်မောင်းမှုတွေစီအဲ့ဒီအားလုံးကကျွန်တော်ကပြီးပါရင်တင်းတင်းနဲ့ဟာတွေဖြစ်ရအောင်ဖြစ်နေလို့ကြောင့်မို့ပြီးခဲ့တဲ့ဒီညဧပြီ2015ရေပြလာနေပြီးမှဒေါ်လာဈေးတက်သွားတာပေါ့နော်900ဈေးကနေပြီးကျွန်တော်1300ဈေးတက်သွားတဲ့အခါကျတော့အဲ့တော့အမှ40ရဲ့ကျွန်တော်ဈေးတက်သွားတယ်အဲ့တော့ဒါလည်းကျွန်တော်တို့အနေနဲ့အဲသမိုင်းနေသူတို့သုံးဆွဲတယ်ခုနကလည်းမြေဟောစာဘုသက်စီနော်ဒေါ်လာစီဒါတွေအကုန်လုံးကပြီးပါတယ်တူနေလို့ကြောင့်မို့ဈေးတက်သွားတစ်ချက်ပေါ့နောက်တစ်ချက်လုံသားရှားပါလာတော့နော်ကျွန်တော်လုံသမားဟာရင်ကအခုအချိန်ကြီးပြောချင်းဒီနှစ်ဆလောက်ပြင်လာတယ်အပြင်လာတော့ကျွန်တော်တို့ဒီ cost of production တက်လာတယ်နောက်တော့ကျွန်တော်တို့အနေနဲ့ဒီထွက်နှုန်းကတော့ဒီပြေတာတက်လာမရှိဘူးနော်မရှိတော့ကျွန်တော်တို့သွားအလိုရောကိုညာစီတွေအမြင့်တက်လာတယ်မြင့်တက်လာတဲ့အပိုင်းပေါ့နော်ဒါ cost of production တက်တဲ့ဟာတော့အဓိကအချက်ပေါ့နောက်တစ်ချက်ကတော့ခုနရည်ကြီးနှင်းဆုံးမှုကြောင့်အချိန်ရောက်သွားပါလဲဆိုရင်ဝယ်တော်အများနေပေါ့နော်ဝယ်တော်အများတော့ကျွန်တော်တို့ဒီလက်ဆန်တဲ့ကြံစပားလက်ကြံနေတယ်အများတော့ကျွန်တော်တို့ဝယ်တော်အများတာတော့ကျွန်တော်တို့
လက်ရှိဖြစ်နေဈေးကွက်ကိုတည်ငြိမ်အောင်ကတော့အစိုးရရဲ့အကူအညီလိုအပ်တယ်လို့ဆရာတို့ယူဆသလားဆရာတို့ဘလို့အစိုးရဘလို့ဘလို့ကဏ္ဍမျိုးကပါဝင်စေချင်တယ်လဲဆရာ
ညာတော့အစိုးရကတော့ခုနဟို cost of production ဆိုတော့ဝင်ကြစီမြင့်တဲ့နေဟာကိုချော့ချပေးဖို့တော့လိုတာပေါ့နော်အဲ့ဒီဟာကိုပြဿနာကိုရှာမယ်ရှာပြီးတော့မှခုနဒီဈေးမိုးလုပ်တဲ့ပစ္စည်းဈေးကြီးကိုခုနကဒေါ်လာဈေးမြင့်လို့တကယ်ဈေးကျတာဆိုရင်တော့ဒေါ်လာဈေးကျတော့ဘောဝင်နေဘူးပြန်ပြီးတော့မှတည်ငြိမ်အောင်လုပ်ဖို့လိုတာပေါ့ဒါတစ်ချက်ပေါ့အော်ကျွန်တော်အထွက်တော့မတက်လာဘူးကျွန်တော်ထွက်တာဒီကမှ160 90ပဲအဲလိုတွက်ရှိမကတ်ဘူးဒီစည်းဖြစ်နေရင်ဒီနေရာရောက်ဒီနေရာရောက်ဘယ်လိုလုပ်မလဲပေါ့နော်ဘယ်မျိုးတွေသုံးမလဲဒါတွေကလည်းကျွန်တော်တို့အစိုးရဖတ်ဖို့မှုဆိုကျွန်တော်လိုရလို့ထင်တာပေါ့နော
်ဟိုမကြသေးခင်ရက်ပိုင်းကပဲဟို NLD ကတာဝန်ရှိတဲ့သူတွေကိုကျွန်တော်တို့မေးကြည့်ပါတယ်ဆိုတော့အထူးသဖြင့်တော့ဒီ NLD စီးပွားရေးကော်မတီပေါ့နော်အဲ့မှာသူတို့အဲ့ဒီရလူတွေကိုကျွန်တော်တို့မေးကြည့်တော့ NLD အစိုးရအနေနဲ့ပေါ့အခုအသစ်ဖွဲ့မဲ့ NLD အစိုးရအနေနဲ့သူတို့ဟာအဓိကမှနိုင်ကြီး6ခုချပြီးတော့သူတို့စီးပွားရေးမူဝါဒတွေကိုအကောင့်ထဲပေါ်သွားမယ်လို့ပြောတယ်အဲ့ထက်မှသူတို့ကဟိုဒုတိယဦးစားပေးထည့်ထားတာကတော့ဒီလေယာကဏ္ဍတိုးတက်အောင်သူတို့ဆောင်ရွက်မယ်လို့ပြောပါတယ်ဆရာဆိုတော့ဆရာတို့ရဲ့ဒီမြန်မာနိုင်ငံစံစပါအသင်းချုပ်ခါဆိုရင်လည်းမြန်မာနိုင်ငံမှာတော့အရေးပါတဲ့အဖွဲ့အစည်းတစ်ခုဖြစ်နေတယ်အထူးသဖြင့်တော့မြန်မာနိုင်ငံလိုဒီစံစပါအဓိကစိုက်ပျိုးတဲ့နိုင်ငံမှာဆိုတော့ဆရာတို့အနေနဲ့ဒီ NLD ကအဲ့လိုမျိုးစီးပွားရေးဘိုင်းမှာတာဝန်ရှိတဲ့သူတွေနဲ့ပြောဆိုဆွေးနွေးတာတွေရှိပြီးပါပြီလားဒါမှမဟုတ်ရင်လည်းမရှိသေးဘူးဆိုရင်လည်းဆရာတို့ဟိုကဘယ်လိုမျိုးအကောင့်ထဲပေါ်ပေးစီခြင်းပါသလဲသူတို့ကဒါဦးစားပေးလုပ်မယ်လို့ပြောထားတဲ့အခါကျတော့ဘယ်ဟာတွေဦးစားပေးလုပ်ပေးစီခြင်းပါသလဲ
အဲကျွန်တော်တို့ဒီစံသွားတဲ့ကျုပ်ကတာဝန်ရှိသူတွေတော့ဗာရဏန်ဒီစီးပွားရေးအဖွဲ့နဲ့တော့ကျွန်တော်တို့ဆုံဆွေးနွေးမှုကြိုးတော့လုပ်ခဲ့ပြီးပါပြီ။လောရနေရာမှာလည်းကျွန်တော်တို့ခုနပြောတဲ့ဒီလေယာကဏ္ဍအတွက်လူဝဲချက်တွေပေါ့နော်ဒါတွေလည်းတင်ပြမှုကျွန်တော်တို့ဆောင်ရွက်ခဲ့ပါတယ်။နောက်တစ်ချက်ကတော့ခုနဟိုလောရဆရာကျွန်တော်တို့အနေနဲ့ဆိုးရိမ်တာတစ်ချက်ကဒီရဒီယိုဖက်ပေါ့နော်ဒါရဒီယိုဖောက်ပြန်တဲ့ကိစ္စလည်းရရှိတဲ့ဆရာကျတော့ကျွန်တော်တို့ကဒီမိုးပေါင်းရေချဖြစ်နေဆိုတော့ကျွန်တော်တို့ညီစပါအဲဒီရနေမှာကျွန်တော်ကဒါအထွက်အုံညော့သွားတဲ့ဟာမျိုးကျွန်တော်ကြုံတွေ့နိုင်တယ်ပေါ့နော်။ကြုံတွေ့တဲ့အခါကျရင်ကျွန်တော်ကဘယ်အချိန်မှာတိထားမယ်ဆိုရင်လာမယ်ကျွန်တော်ဩဂတ်စာဆိုရင်မလာလောက်ပေါ့နော်။သူကဒီတောင်းလာတဲ့စဘာပြက်ခံပြီးနောက်စဘာမိုးစဘာမပေါ်ခင်ကာလမှာတော့စဘာဆန်ကြီးပြက်တဲ့အနေထားကိုကြုံတွေ့နိုင်တယ်ပေါ့နော်။အဲဒီအချိန်ကိုကြော်လွှားဖို့အတွက်တော့ကျွန်တော်တို့အနေနဲ့ဒါဖြစ်နိုင်တော့နိုင်တော့အနေနဲ့ဒါအရင်ဆန်ဟာမျိုးထားရှိဖို့အတွက်တော့ကျွန်တော်အနေနဲ့တိုက်တွန်းလာတာရှိပါတယ်။ရရဆိုင်ကြီးတွေလောရမယ့်အချက်တွေကတော့အများကြီးပေါ့နော်ဒါတွေကတော့ဒီရန်နီနဲ့လည်းသူတို့အနေနဲ့လိလာထားတာရှိတယ်ကျွန်တော်ကလည်းကျွန်တော်ရဲ့ဒီရဲ့ဒီကြုံရဲ့ရှိတဲ့တော့ကျွန်တော်တို့တင်ပြထားတာရှိတယ်။နောက်၅ရက်နေ့ကကျွန်တော်တို့လုပ်တဲ့အစီအစဉ်မှာလည်းလုံးဝဆွေးနွေးပွဲပါတယ်ကြောင့်မလို့ဒီလုံးဝဆွေးနွေးပွဲရတဲ့အချက်တွေကိုလည်းကျွန်တော်ကလက်ရှိအစိုးရကိုနောက်တက်လာမယ့်ဒါရန်နီရဲ့ဖွဲ့မဲ့အစိုးရကိုတော့တင်ပြဒါကိုလုံးတုံးနေပါတ
ယ်။ခုလိုမျိုးဈေးကွက်မတည်မငြိမ်ဖြစ်နေတာအတဲကြတွေဖြစ်နေတာတွေကိုဒီဆန်အရန်ဆန်တူလောင်ထားခြင်းအပြင်အဲ့ဒါကအထောက်အကူပြုနိုင်သလားဆရာ
အဲကျွန်တော်အထိုင်းပြောတော့အထောက်အကူပြုနိုင်တာပေါ့နော်ကျွန်တော်ကအရန်ဆန်ဆိုပြောမှပြီးရင်အထောက်ဒီဆန်တဲ့ခုနေ့ဒီဇင်ဘာလလောက်ကစပြီးလုပ်ခဲ့ဘူးတယ်ပေါ့နော်ပြီးကျွန်တော်ဆန်နေဒီဇင်ဘာ23 24ပေါ့နော်25မှာတော့ကျွန်တော်ကမလုပ်တော့ဘူးနော်ဒါတော့အဲ့ဒီအချိန်မှာတော့ခုနကဒီဆန်စပါးလေးတိတ်ကြတဲ့အချိန်မှာ ကျွန်တော်ကဝယ်ပြီးတော့မှဒါဒယ်နမိုက်စီကထိုက်တဲ့ဈေးပေးပြီးကျွန်တော်ဝယ်ပေးတယ်။ဒီဘာလေးတိတ်တဲ့ကာလတွေပေါ့နော်ကျွန်တော်ကတော့ပြောတယ်၈လပိုင်း၉လပိုင်းမှာဈေးကတည်းကပြန်ပြီးထုတ်ရောင်းပြီးတယ်။နောက်ဒီကတော့ပြောတဘာဝဘေးရနေပြစ်ခဲ့တယ်။အဲချင်းစီပေးချောင်းလို့ရခိုင်တကွာတည်းပြစ်ခဲ့တဲ့အမျိုးပေါ့။နောက်တခြားဒီလိုမိလေးတို့တုံတဲ့နေရာမှာလည်းကျွန်တော်ကပံ့ပိုးမှုတွေလုပ်ခဲ့ပြီးတာရှိတယ်ပေါ့နော်။ရှိတဲ့အကြောင်းပေါ့ဒါပေမဲ့အခုလောလောဆယ်အဲဒီရန်စံအစီအစဉ်2015နေစပြီးကျွန်တော်ကလောလောဆယ်တော့မလုပ်တော့ဘူးနော်မလုပ်တဲ့အကြောင်းမလို့ဒီဆိုအပ်တက်လာရင်ဒီဆိုရင်တော့ရေးစာကိုပြန်လဲစဉ်းစားပြီးတော့မှဆောင်ရွက်တင်တယ်လို့ကျွန်တော်ကတိုက်တွန်းတာပါ။
ဒီဝါရီပတ်စင်ကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုဆက်လက်တင်ဆက်မယ်တုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်ပြည်ထောင်စုမှာမူလတန်းပညာသင်ကြားနေတဲ့ဆရာကျော်သိန်းစိုးကိုကိုအောင်အောင်ဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုကျော်သိန်းစိုးကဒီအိန္ဒိယနာပြည်နယ်ဖိုးအေးမှာပေါ့နော်ပထမတန်းတင်ကြားပေးနေတဲ့ចောင်းဆရာတယောက်ဆိုတော့ဒီပထမတန်းတင်ကြားနေရတဲ့အတွေ့အကြုံကိုအရင်စပြီးတော့ပြောပြပေးပါလား
အာပထမတန်းအကအမဒန်အရေးပါတယ်ဗျ तू ကဒီပထမတန်းမှာကဟိုစာအုပ်တွေကိုဟိုရုပ်တိရှိရှိဖတ်ပြီးတော့ဟိုအချစ်တိမိမိနားလည်အောင်ပေါ့လေဟို तू အစပြုပါပေါ့လေခုနသင်ချာတို့ဟာလားဒီစာအုပ်တွေကိုသူတို့ဖတ်ပြီးတော့နော်ဟိုကာကနာနာတွေးတော်ဆင်ရင်တက်အောင်ဟာလာရုပ်တိရှိတွေးတော်ဆင်ရင်တက်အောင်အဲ့ဒါတွေကိုအဓိကတော့ဒီပုံမြင်နေဇလားနေဟာလာစတိုရီတွေပေါ့လေဒီနေရာတွေကိုခလေးတွေကဖတ်ပြီးတော့နည်းနည်းနည်းနည်းတွေးတော်လာတက်အောင်အဲ့ဒါကိုလေ့ကျင့်ဆလုပ်ပေးတဲ့နှစ်ပေါ့ဗျာ
ဟုတ်ကဲ့ for wing ကဘယ်ကျောင်းမှာသင်ပေးရလဲခင်ဗျာအတန်းထဲမှာကျောင်းသားဦးရေဘယ်လောက်ရှိပါလဲ
လက်ရှိစောက် wing မှာမူလာနန်းကျောင်းမှာတစ်ခါမှာတော့ဟိုထုတ်ခါတော့25ကနေ26ကျော်လည်း23ပေါ့လေကျွန်တော်ခါမှာ26ရှိ
ကိုကျော်သိန်းစိုးကဘယ်ဘာသာရပ်တွေကိုသင်ကြားပေးရလဲခင်ဗျာ
လိုအပ်တဲ့နေရာမှာကျွန်တော်တို့ဝင်ပြီးတော့ဝိုင်းပြီးတော့ပတ်မိုးပြီးသင်ရမယ်အခြားရှိတာဟုတ်ဆိုတော့ဒီသင်ရိုးညွတ်နှမ်းနဲ့ပတ်သက်လို့အကုန်သင်ရတဲ့သဘောမှာရှိတယ်ပေါ့ဗျာအထူးသဖြင့်သင်ချာတို့ reading ကိုကျွန်တော်တို့သင်ရတယ်ပေါ့လေ
ဒီပထမတန်းပေါ့နော်ဒီကျောင်းနေမှာကလေးတွေကိုဘယ်လိုဘာသာရပ်တွေသင်ကြားပေးရလဲခင်ဗျာဟိုဘယ်လိုပုံစံမျိုးနဲ့သင်ကြားပေးလဲ
အနုပညာတို့ဒေဂီတာတို့ဟိုကိုလည်းချမ်းဆက်ခိုင်ပေါ့လေ physical education တို့နောက်တစ်ခါ media တို့ media နောက်တစ်ခုကအာကျွန်တော်တို့ life skill ပေါ့လေအဲ့ဒါတွေကိုကျွန်တော်တို့ကလေးတွေကိုတခြားနေရာတွေကိုပြုတ်ပေးရတယ်ဟို music ဆိုလို့ရှိရင် music theory ကိုတနေ့ကို minute 50ပြုတ်ပေးရတယ်ဟိုဒီဘက်မှာတည့်ရပေါ့လေဥပမာရေကူးတင်တာတို့ဟာလားသူ့ count ပို့ရတယ်နောက်တစ်ခါအဲ့တော့ media center ဆိုရင်လည်းကျွန်တော်တို့ဟိုစာကြည့်တယ်ပေါ့ဗျာကျွန်တော်တို့ကပြုတ်ပါတယ်အဲ့ဒီမှာ computer တွေရှိမယ်စာကြည့်ဟိုစာအုပ်တွေရှိမယ်စာအုပ်တွေဘယ်လိုနှားရမ်းရမလဲနောက်တစ်ခုကဟိုကွန်ပျူတာတွေကိုဘယ်လိုသုံးရမလဲကွန်ပျူတာထဲမှာရှိတဲ့ဟိုစတိုရီတို့ပေါ့ဗျာဇာတ်လမ်းလေးတွေကိုဘယ်လိုဖွင့်ပြီးတော့ဘယ်လိုနားထောင်ရလဲမီဒီယာစင်တာလို့ခေါ်တာပေါ့ဗျာပထမတန်းမှာတည်းကကျွန်တော်တို့ဆရာတွေနဲ့ခွဲခွဲပုတ်ပုတ်ပြီးတော့သင်တာဗျာ
ဒီအနောက်နိုင်ငံတွေမှာကလေးတွေကိုပေါ့နော်ဒီကျောင်းသင်ခန်းစာတွေမဟုတ်ဘဲနဲ့သူတို့ရဲ့ဉာဏ်ရည်ဉာဏ်သွေးနောက်ဆိုစဉ်းစားချင်းချိန်နှံစွမ်းမြင့်လာအောင်ပေါ့နော်လေ့ကျင့်ပေးရတဲ့ပတ်သက်ပြီးတော့ရှင်းပြပေးအောင
်ကိုယ်ပိုင်အသွေးခေါ်ကိုမြေတောင်မြောက်ပေးတာပေါ့ဗျာအဲ့ဒါကိုတော့အဲ့ဒီစာဖတ်စာရေးတွေမှာလည်းမဟုတ်ပါဘူးအဲ့ဒီကိုလက်ချက်ခံရေးနေရာမှာလည်းအဲ့လိုပဲတေဂီတာခန်းမှာလည်းအဲ့လိုပဲနောက်တစ်ခါဟိုနုပညာခန်းမှာလည်းဟိုပဲဒီအဲ့ policy တခုလည်းတော့တော့ရပါဗျာဥပမာကိုလက်ချက်ခံရေးမှာဆိုတော့ तू ကအလှကြအရှိမထွက်ပြီးတော့ဒီချိန်ကောင်းပါဗျာ तू ကဥဆောင်ရတာပေါ့လေ तू အာ तू ပြောတာကိုအားလုံးကလိုက်လို့ကလိုက်နာခံရတယ်ပေါ့လေဟာလားအလှကြလုပ်တတ်အောင်ဟိုနောက်ပြီးတစ်ခါဟိုရှယ်ယာပေါ့လေဟိုအတူတူပူးပေါင်းလုပ်တတ်အောင်နောက်ပြီးတော့ participate ဆိုတာခုနပူးရဲပါဝင်လုပ်ဆောင်တတ်အောင်အဲ့လားဒီပေါ့ဗျာပြီးတော့တယောက်တစ်ယောက်နဲ့ nice ပေါ့လေဟဲ့လားခုနလိုဟိုပုံမှန်ဆက်ဆံရေးကောင်းအောင်အဲ့လိုမျိုးတွေပေါ့ပြီးတော့အားလုံးလည်းပါဝင်တတ်အောင်အဲ့ဒီ skill တွေပေါ့ကျွန်တော်တို့7 minutes 7 minutes 7 minutes ကျွန်တော်က12ပြီးတင်တာဗျာနော်နောက်တစ်ခါခုနစာအုပ်ဖတ်တဲ့အချိန်မှာလည်းပဲဆရာကအဲ့ဒီစာအုပ်2မျိုးရှိတယ်ဗျာ reading မှာလည်းပဲစာအုပ်ဖတ်ပြတာနဲ့ကလေးနဲ့တယောက်ယောက်နဲ့ partnership ပေါ့လေကလေးကိုအတွဲလိုက်အတွဲလိုက်တွဲထားပြီးတော့မှဟိုဖတ်ခိုင်းတာနဲ့နောက်တစ်ခါအုပ်စုလိုက်ဟဲ့လား9ယောက်တစုတစုခွဲဖတ်တာနဲ့3မျိုးရှိတယ်အဲ့ဒီ reading မှာလည်းတော့ဆရာရွေးတင်တာမဟုတ်ဘူးသူကတော့ကိုလုံးတွဲပြီးတင်ကြတာပေါ့လေဥပမာဆရာကတင်နေတော့မှလည်းစာအုပ်တော့ဖတ်နေတော့မှစာအုပ်က15မိနစ်ဖတ်ရတာ။ဒီဖတ်ပြနေတဲ့အချိန်မှာကလေးတင်းတင်းနာညင်းတင်းတင်းနာညင်းကလေးတွေကမေးခွန်းပေးကြတယ်ဘယ်နေရာမှာသူတို့ဟလာတင်းတင်းနာပြီးဘလို့တင်နေဘလို့တင်နေဘလို့တင်နေဆိုတော့ကလေးတွေကလည်းမေးမြန်းခွန်းပေါ့ဗျအဓိကတော့ dialogue ပေါ့ဗျ။အဲ့ဒီအတွေ့အကြုံတော့မူလာတန်းကနေစတာပေါ့
။ဒီမူလာတန်းအရွယ်မှာရောဂီတကိုဘလို့တင်ကြပေးပါလဲ
။ဒီလက်ရှိမူလာတန်းမှာတော့ဒီပထမတန်းမှာတော့ဒီသူကနည်းနည်းလေးနှိမ့်တော့ပါတော့ပါတယ်မိနစ်50ပဲပါမယ်။အဲသို့တော့ ပင်နဲ့နေရာမှာပထမအဆုံးအဲဒေးတံကိုအနိုင်အမြင့်ပေါ့ဗျာခုနသချင်းကိုဟာလာနည်းနည်း top နဲ့ဟိုနည်းနည်း soft ဖြစ်တာပေါ့ဗျာအဲ့လိုမျိုးလေးတွေနောက်တစ်ခါခုနကျွန်တော်ပြောသလိုပေါ့လေဒီ Christmas နေ့ချင်း Christmas သချင်းကိုပြိုင်လူဆူကြမယ်ဟာလာအလဲကြဆိုမှချွတ်လဲမြင်းနေနေရာမှာယူချွတ်လဲနေနေနေရာမှာတာဝန်ယူအတာပေါ့ဗျာအတန်လေးနားကိုဆိုတော့ဒီငယ်ငယ်လေးတွေကဒီကိတာကိုယင်ပါစီလို့တဲ့ဆန္ဒနဲ့ဆိုတော့ငယ်ငယ်လေးတွေကဝါသနာပါအောင်ငယ်ငယ်လေးတွေကထိတွေ့မှုရှိအောင်ဒီဇိုင်းမဲ့မဲ့ထိတွေ့မှုရှိအောင်အနောက်ချင်းပါပေါ့ဗျာလင်းကားတို့ high school ရောက်တော့ချင်းတော့ချိန်နဲ့တက်ပြီးတော့ဟာဟိုဒေသရှင်တွေခုနလူပညာရှင်တွေဖြစ်လာရင်တော့လေဒီပိုင်းပေါ့လေဆိုတော့လေငယ်ငယ်ရွယ်ရွယ်တွေကမြေတောင်မြောက်ပြေးဖို့ဟိုရင်းနှီးပြုနေထားတဲ့ပုံစံမှာရှိတယ်လို့ကျွန်တော်မြင်တယ်ပေါ့ဗျာဒီတိကိစ္စနဲ့ပတ်သက်လို့
ဖော်ရင်းမှာဆိုရင်မြန်မာပြည်ကလာရောက်အခြေချနေထိုင်တဲ့သူတွေကလည်းများတော့အဲ့ဒီဒီမြန်မာကလေးငယ်တွေရဲ့အခြေအနေကိုပြပြပြောအောင်ခင်ဗျ
အမြင်တွေ့ရတယ်အတားတိုင်းလိုလိုမှရှိတယ်အကြောင်းတိုင်းမှာလည်းရှိတယ်ဟိုအကြောင်းပေါ်မှာမူတည်တယ်ချို့မြန်မာကလေးများတဲ့နေရာမှာဆိုရင်ယာနဲ့ရှိတယ်ချို့အကြောင်းမှာဆိုရင်အယောက်30လောက်ရှိမယ်အဲ့ဒါတော့ဟိုဟိုသူတို့ရဲ့နေတဲ့နေရာပေါ်မှာမူတည်တယ်နောက်တစ်ခါမြန်မာတွေများနေတဲ့နေရာပေါ်မှာမူတည်တယ်အကြောင်းတိုင်းမှာတော့ရှိတာအမှန်ပါပဲကျွန်တော်တို့လက်ရှိနေတဲ့အကြောင်းမှာလည်းရှိတယ်ကျွန်တော်တင်တဲ့စာသင်ခန်းထဲမှာလည်းရှိတယ်အခန်းတိုင်းလိုလိုတွေ့ရတယ်မြန်မာကလေးတွေအ
ား
လုံးယင်မာတယ်ကလေးမာတယ်ယူသေးတယ်စာကြိုးကြတယ်တင်ချာတအားတော့တယ်မြန်မာကလေးတိုင်းဟာတင်ချာမှာအားတာတယ
်အမေရိကမှာမြန်မာတွေအပါဝင်အာရှသားတွေတော်တော်များများတင်ချာမှာတော်တယ်လို့နာမည်ကြီးကြတယ်နော
်ကျွန်တော်ထင်တာကဟိုနံပါတ်၁ကကျွန်တော်တို့ကနည်းနည်းမြန်မာနိုင်ငံမှာလည်းတင်ချာတွေပေါ်လို့အလွတ်ကျတာတွေပဲလုပ်တယ်ဟိုခုနဟိုအလီတွေပေါ်လို့ဆိုရင်တန်းသုံးတော့ပဲကဟိုကောင်းကောင်းပိုင်နေပြီဗျဟိုအုံနောက်နဲ့တွေ့ပြီးတော့ကျွန်တော်တို့ကပြီးတော့လက်တွေ၆တွေပါကျွန်တော်တို့အတုံးချတာဟိုကျွန်တော်တို့မိသားစုကလည်းအဲ့ဒီဘက်မှာသူတို့ပူပီကိုညီပံ့ပိုးနိုင်တာကိုသိရတယ်ဥမာစာအုပ်ပါတွေပဲဖတ်လို့ရှိရင်မိဘတွေကတိတ်မနိုင်အင်္ဂလိပ်စာအုပ်ဆိုတော့လေသူတို့လည်းတိတ်ပြီးတော့ဟိုဖတ်မှုတာတိတ်မနိုင်ဥမာအင်္ဂါတွေပါတွေပေါ့ဗျာအထူးသဖြင့်တော့လေအတင်ချာတယ်လို့လာလို့ရှိရင်တော့မိဘတွေလည်းသူတို့ဝိုင်းလုံးပေးနေတာများတယ်ဗျာမိဘတို့လည်းများအတင်ချာလို့ဟိုကောင်းကောင်းဖတ်မှုနေမှာတွေ့ရတယ်နောက်တစ်ခါအလီတွေပါတွေဆိုလို့ရှိရင်ကလေးတွေကမေးရတယ်မိဘတွေကတောက်ဆိုသူတို့ဖြေနေတယ်သူတို့ကငငယ်လေးတွေကမြန်မာနိုင်ငံမှာအလွတ်ကျလာတဲ့အကျိုးမြတ်တွေဖြစ်ကောင်းဖြစ်နိုင်တယ်သူတို့နောက်တစ်ခုကလည်းပဲဒီကျောင်းနေမှာကဒီဟိုအလီတို့ပါတော့ချွတ်ကြောင်းတော့မမရမသိဘူးကြဟို၃နှစ်လောက်တည်းကမသိတော့အမှန်ဆိုရင်၃နှစ်မှာအပြည့်ချင်းရမှာပေါ့ဗျာဟိုမြန်မာနိုင်ငံမှာဆိုတော့သူငယ်တဲ့တန်းလောက်တည်းကဒီတန်းနှစ်တန်းလောက်တည်းကဒီအလီကိုအကုန်လုံးကိုရထားပြီးရဆိုတဲ့ခါကျတော့ဟိုတင်းချာမှာဟိုမိဘတွေကကူညီနေတာဒီပိုင်းနောက်တစ်ခါဟိုအလီဘာတွေဟိုဟုတ်လားမိဘတွေလည်းချက်ဖို့အားပေးတာဒီပိုင်းနော်ဟိုနောက်ပြီးတော့ဟိုတင်းချာကဟိုများများစာဖတ်ပြီးတော့များအင်္ဂလိပ်စာစကားနားလည်ကြတိတ်မလို့လေသူကပို့ဆောင်มาနေမယ်ဟာကနားနေပါတော့ဒီကနားနေကိုဖမ်းပြီးတော့ဟိုသဘောတရားကိုနားလို့တွက်လိုက်လို့ရှိရင်သူကအပြည့်ထွက်တာပဲဆိုတော့သူတင်ချာมาကြတော့ဟိုစိတ်နားလေကြမလို့ပဲねအဖြေရနိုင်တဲ့ခါကျတော့အဲ့ဒီအချက်ဒီကြောင့်မြန်မာကလေးတွေတင်ချာมาအားတာလာတော့ကျွန်တော်ချင်းပါတယ
်ဟုတ်ကဲ့ပါကိုကျော်သိန်းဆိုရင်အခုလိုဖြည့်ချပေးရတဲ့ကျေးဇူးတင်ပါတယ်ဟိုနောက်မကြခင်မှာလည်းပဲဒီကလေးတွေအနေနဲ့ပညာသင်ကြားမှုအခြေအနေနောက်သူတို့မိဘတွေရဲ့ပံ့ပိုးမှုပေါ့နော်စတဲ့ဒီအကြောင်းတွေကိုကျွန်တော်ထပ်ပြီးတော့မေးမြန်းပြရစီခင်ဗျအခုတော့ဒီလောက်ပါပဲခင်ဗျကျေးဇူးအထူးပါ
ကိုအောင်စီစဉ်တက်ဆက်တဲ့တူတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာဒီကနေ့ဟာသမ္မတအနေဖြစ်ပါတယ်ပထမဆုံးအမေရိကန်သမ္မတဂျော့ချ်ဝါရှင်တန်ကဆလို့အမျိုးသားခေါင်းဆောင်ကြီးတွေကိုအမေရိကန်ပြည်သူတွေကအလေးထားဂုဏ်ပြုတဲ့နေ့လည်းဖြစ်ပါတယ်1996ခုနှစ်သမ္မတဂျော့ချ်ဝါရှင်တန်ကွယ်လွန်ချိန်ကစလို့သူ့ရဲ့မွေးနေ့ဖြစ်တဲ့ဖေဖော်ဝါရီလ22ရက်နေ့ကိုသမ္မတများနေ့အဖြစ်တရားဝင်သတ်မှတ်မထားပေမဲ့လည်းအမေရိကန်ပြည်ထောင်စုမှာဆင်နွှဲကြကြပါတယ်။1885ခုနှစ်ကြတော့မှဒီကနေ့ကိုတရားဝင်အမျိုးသားအလတ်ရက်နေ့အဖြစ်သတ်မှတ်ခဲ့ကြတာပါ။အချိန်တွေရွေလျားလာတာနဲ့အမျှသမ္မတဝါရှင်တန်မွေးနေ့နဲ့မနီမဝေးနောက်ထပ်အမျိုးသားခေါင်းဆောင်ကြီးတူဖြစ်တဲ့သမ္မတဣဗရာဟင်လင်ကွန်းရဲ့ဖေဖော်ဝါရီလ12ရက်နေ့မှာကြာရောက်တဲ့မွေးနေ့ကိုလည်းအမေရိကန်ပြည်သူတွေကစတင်ဂုဏ်ပြုခဲ့ကြပါတယ်။ဒီသမ္မတနှစ်ဦးကိုတရားဝင်စတင်ဂုဏ်ပြုခဲ့တာကတော့1981ခုနှစ်မှာဖြစ်ပြီးနှစ်စဉ်ဖေဖော်ဝါရီလတတိယပတ်တနင်္လာနေ့မှာအမေရိကန်သမ္မတတွေအားလုံးကိုဂုဏ်ပြုတဲ့အနေနဲ့သမ္မတများနေ့အဖြစ်တရားဝင်သတ်မှတ်ခဲ့ကြတာဖြစ်ပါတယ်။ဗြိတိသျှကိုလိုနီလက်အောက်ကနေလွတ်လပ်ရေးရဖို့ကြိုးပမ်းခဲ့တဲ့စစ်ပွဲမှာအနိုင်ရရှိအောင်လို့အမေရိကန်ပြည်သူတွေကိုအကောင်းဆုံးဦးဆောင်မှုပေးနိုင်ခဲ့သူအဖြစ်နဲ့လည်းသမ္မတဝါရှင်တန်ကအချိန်တော်ကြာအတိမတ်ပြုခံခဲ့ရသူပါဒါကြောင့်လဲသူ့ကိုယ်သူဘရင်တဆူးလို့သတ်မှတ်ခဲ့ရင်တောင်မှလက်ခံပေးနိုင်တဲ့အထိလူတွေရဲ့ထောက်ခံမှုကိုလည်းရရှိခဲ့သူဖြစ်ပါတယ်ဒီမိုကရေစီလုပ်ငန်းစဉ်ကိုစိတ်မရှည်ကြတဲ့သူ့တပ်ထဲကအရာရှိတချို့က အဲ့ဒီလိုဘရင်လှုပ်ဖို့အတွက်သူ့ကိုတိုက်တွန်းခဲ့ကြတာပါဒါပေမဲ့သမ္မတဝါရှင်တန်ကအဲ့လိုအတွေးတွေကိုခေါင်းထဲကထုတ်ပစ်ကြလို့ပြောဆိုခဲ့ပြီးတော့ဘရင်လှုပ်ဖို့သူ့ကိုပြောခဲ့ကြတဲ့သူတွေကိုပြင်းပြင်းထန်ထန်သတိပေးခဲ့ပါတယ်စစ်တပ်ကိုဖျက်သိမ်းဖို့လည်းမိန်ပေးခဲ့ပြီးတော့သူ့ရဲ့စစ်သေးနာပတိချုပ်ယာရုကိုလည်းနှုတ်ထွက်ခဲ့ပြီးတမန်အယက်သားဘဝနဲ့ပဲနေထိုင်ခဲ့ပါတယ်။အဲ့ဒီအချိန်ကအမေရိကဟာပြည်နယ်73ခုနဲ့ခက်ရော့ရော့ပေါင်းစည်းထားတဲ့အချိန်ဖြစ်ပါတယ်။နောက်6နှစ်အကြာမှာတော့ထိရောက်တဲ့ပြည်ထောင်စုအစိုးရတရက်ကိုဖွဲ့စည်းနိုင်မှုအမေရိကန်ပြည်သူတွေစ조사ခဲ့ကြပေမဲ့ပြည်နယ်တွေအားလုံးစီကအရေးပါတဲ့အခွင့်အာဏာတွေကိုဗဟုအစိုးရကိုပေးလိုက်ရတော့မှဖြစ်တဲ့ DU ဆောက်ကိုAmerican တော်တော်များများကတန်တရားရှိပြီးတော့ဗဟုအစိုးရအရာရှိတွေအထူးသဖြင့်သမ္မတကနေအာဏာအလွဲသုံးစားလုံးမအောင်ဆွေရင်ကြတာပါအဲ့ဒီလိုတိုင်းပြည်အတွက်အရေးကြီးလာတဲ့အချိန်မှာ American ပြည်သူအများစုရဲ့ယုံကြည်မှုအရာဆုံးပုဂ္ဂိုလ်ကတော့သမ္မတ Washington ဖြစ်ခဲ့ပါတယ်ဒါကြောင့် American ပြည်ထောင်စုရဲ့ပထမဆုံးသမ္မတအဖြစ်ကန့်ကွက်သူမရှိအရွေးခံခဲ့ရတာဖြစ်ပါတယ်အဲ့ဒီနောက်သူသမ္မတတာဝန်ယူတဲ့အချိန်မှာ American ပြည်ထောင်စုမှာဖွဲ့စည်းပုံခြေကံဥပဒေရှိခဲ့ပေမဲ့အစိုးရကတော့စနစ်တကျဖွဲ့စည်းနိုင်ခြင်းမရှိသေးပါဘူး။သမ္မတဝါရှင်တန်တာဝန်ကနေအနားယူခဲ့တဲ့အချိန်ကြမှာအမေရိကန်ပြည်ထောင်စုကိုကမ္ဘာအင်အားကြီးနိုင်ငံတွေကအသိမှတ်ပြုခဲ့ကြတာဖြစ်ပါတယ်။သူဟာတိုင်းပြည်ကိုဗန္ဒာရေးအခြေအနေကောက်မွန်အောင်ဆွမ်းဆောင်ပေးခဲ့တယ်လို့အမေရိကရဲ့တိုးချဲ့လာနေတဲ့နယ်နိမိတ်မြင်းတွေကိုလည်းကာကွယ်နိုင်ဖို့အတွက်ထိရောက်တဲ့တပ်မတော်တစ်ခုကိုဖန်တီးပေးခဲ့သူဖြစ်ပါတယ်။တော်လှန်ပြောင်းလဲမှုတွေဖြစ်ပေါ်နေတဲ့ပြင်သစ်နိုင်ငံမှာဒီမိုကရေစီအတွေ့အခေါ်တွေကနေဖျော်ဖျက်အခြေအနေအစွန်ရောက်မှုနဲ့ဖိနှိပ်မှုတွေကိုဖြစ်ပေါ်စေခဲ့ပေမဲ့အမေရိကန်ပြည်ထောင်စုမှာတော့သမ္မတဝါရှင်တန်ရဲ့ဦးဆောင်မှုအောင်တော်လှန်ပြောင်းလဲမှုတွေကတည်ငြိမ်ပြီးဒီမိုကရေစီပြည့်ဝတဲ့တရားဝင်အစိုးရတရက်ပေါ်ပေါက်စေခဲ့ပါတယ်။လေးနှစ်တာသမ္မတသက်တမ်းနှစ်ကြိမ်ထမ်းဆောင်ပြီးတဲ့နောက်တာဝန်ကအနားယူတဲ့အချိန်မှာလဲသူကနောက်တက်လာမဲ့သမ္မတတွေအားလုံးအတွက်အရေးကြီးတဲ့အစဉ်အလာတစ်ခုကိုခြံရစ်ခဲ့ပါတယ်။ဒါအပြင်ဒီမိုကရေစီစနစ်ရဲ့အခြေခံအုတ်မြစ်တစ်ခုလည်းဖြစ်တယ်လို့ကမ္ဘာတဝန်းကလူတွေအတွက်စံနမူနာတစ်ခုလည်းဖြစ်စေတဲ့ရွေးကောက်ခံခေါင်းဆောင်တဦးကနေနောက်ရွေးကောက်ခံခေါင်းဆောင်တဦးကိုငြိမ်းချမ်းစွာအာဏာလွှဲပြောင်းပေးရေးအစဉ်အလာကိုလည်းသမ္မတဝါရှင်တန်ကချမှတ်လှုပ်ဆောင်ပေးခဲ့ပါတယ်ရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
ဒါကတော့ American အစိုးရရဲ့အမြင်အဘော်သာဖြစ်ပြီးတော့ VOA အဘော်မဟုတ်တဲ့အကြောင်းသွတ်တာရှင်များကိုအသိပေးအပ်ပါတယ်အခုတော့ကြံရှိတဲ့အချိန်မှာနိုင်ငံတကာသတင်းချင်းချုပ်ကိုသူစုံဝင်နိုင်မှာကြီးမားပြပါတယ
် American နိုင်ငံ California ပြည်နယ် Rancho Mirage မှာရှိတဲ့ Sunny Lands မှာအရှိတောင်အာရှနိုင်ငံများအသင်း ASEAN ဆင်နိုင်ငံကခေါင်းဆောင်တွေကိုဖိတ်ခေါ်ပြီးသမ္မတဘာရက်အိုဘားမားကဒေသဆန်တော်ချင်းတင်းနလာနေကတမိုင်းဝင်ထိပ်သီးညီလာခံကျင်းပနေပါတယ် ASEAN နိုင်ငံတွေနဲ့အာရှပစိဖိတ်ဒေတာဟာအမေရိကန်ပြည်ထောင်စုအတွက်အရေးပါတဲ့ဒေတာတစ်ခုဖြစ်တာဖြစ်ကြောင်းယူဆထားတာကြောင့်အာရှတိုက်ဒေတာချင်းကွန်ရှာညီရေးမူဝါဒအသစ်ချမှတ်လုပ်ဆောင်ခဲ့ကြောင်းသူ့ရဲ့အဖွင့်မင်ခွန်းထဲမှာသမ္မတဥဘာမားကထည့်သွင်းပြောကြားသွားသလိုမြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းမှုဖြစ်ပေါ်နေတာတွေကိုလည်းအခုလိုထည့်သွင်းပြောကြားသွားခဲ့ပါတယ်မြန်မာနိုင်ငံမှာတမိုင်းဝင်ရွေးကောက်ပွဲကျင်းပပြီးအစိုးရအပြောင်းလဲတွေစတင်လှုပ်ဆောင်ခဲ့ပြီးလှုပ်ဆောင်နေပြီဖြစ်တဲ့အတွက်အားလုံးပါဝင်ပြီးတော့ညီညွတ်တဲ့ငြိမ်းချမ်းရေးဒီမိုကရက်တစ်ဆန်တဲ့ပြည်ထောင်စုတစ်ခုဖြစ်လာဖို့အတွက်မျှော်လင့်ချက်တွေဖြစ်ပေါ်လာစေတဲ့အကြောင်းသမ္မတဥဘာမားကထည့်သွင်းပြောကြားသွားပါတယ်ဒီထိပ်သီးညီလာခံကိုတော့မြန်မာနိုင်ငံကဒုတိယသမ္မတဥညာထုဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်နေတာဖြစ်ပါတယ်ထိပ်သီးညီလာခံအတွင်းအနာဂတ်ကာလဆယ်စုနှစ်ပေါင်းများစွာကြာတဲ့အထိအမေရိကန်ပြည်ထောင်စုနဲ့အာရှပစိဖိတ်ဒေသအကြားမဟာဗျူဟာမြောက်ဆက်ဆံရေးချင်းဝင်ရှာညှိပေးမဲ့မူဝါဒသစ်တွေကိုသမ္မတဥဘာမားကအဆိုပြုသွားမှာဖြစ်ပါတယ်ကယ်လီဖိုးနီးယားပြည်နယ်ကဒီရန်ချိုမရာချ်မှာမနေ့ပြန်အဆုံးသတ်မဲ့ဒီထိပ်သီးညီလာခံအပြီးမှာတော့ညီလာခံကနေပြီးတော့ကြီးညာချက်တစ်ခုကိုထုတ်ပြန်သွားဖို့ရှိတယ်လို့သိရပါတယ်ခင်ဗျာ
ဒါကတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုယ်စားဝန်ထမ်းကြီးညာတော့ဖြစ်ပါတယ်ခင်ဗျာအခုမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမိုင်းအင်ဂျင်နီယံဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့အိုက်ဒင်ဦးတခုဖြစ်ပါတယ်ကျွန်တော်ဆက်မိုးဝေးပါ VOA ကိုနားဆင်တဲ့အတွက်သူကျေးဇူးတင်ရှိပါတယ်မြန်မာနိုင်ငံသူနိုင်ငံသားများအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.